Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာပြပြနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ View American တိုင်းရဲ့2019ခုနှစ် March 1ရက်တောက်ချနေ့မနေ့ကင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3048တို့ကနေဓာတ်ရိုက်ထုတ်လင်းနေသလို View ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနေ့ကင်းသတင်းတွေကိုဥကြော်စံသားနဲ့အတူကြီးညာပေးမှာပါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲကသဘောတူညီချက်ဘာမှမရဘဲနဲ့ပြီးဆုံးသွားပါပြီ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာဖိလစ်ပိုင်နိုင်ငံကိုတွားရောက်နေပါတယ်။ဇန်နဝါရီမှာမြန်မာနိုင်ငံကိုဆင့်ညက်ကြာခီးတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစထရက်ချနာဘူနာရဲ့အတွေ့အကြုံတွေကိုအမေရိကန်ပြည်ထောင်စုနယူးယောက်ကကုလသမဂ္ဂရုံးချုပ်မှာအစီရင်ခံစာတင်သွင်းခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညောင်းရော
ဟုတ်ကဲ့ပါခင်ဗျာပလန်သမဂ္ဂလုံခြုံရေးကောင်စီမှာမြန်မာအရေးဆွေးနွေးချက်မှာတော့
In the broader context of Myanmar's democratic transition military and civilian tensions
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအခြေအနေဟာစိုးရိမ်နေရတဲ့အခြေအနေမှာရှိနေသေးပဲလို့ခရစ်စတင်းဘူဂနာအထူးကိုယ်စားလှယ်ပြောကြားသွားတာကိုသတင်းနေပြီးမှနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့အခြားသတင်းပေးပို့ချက်တွေနဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့ပတ်စင်ကဏ္ဍတွေကိုတင်ပြမှာပါ။အခုရင်ဆုံးတော့တောက်တန်နေမနေ့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့ပြောပြပေးပါဦးခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲဟာသဘောတူညီချက်တစုံတရာမရဘဲနဲ့ပြီးဆုံးသွားပါပြီ။ခေါင်းဆောင်တို့ဆွေးနွေးပွဲပြီးသဘောတူညီချက်လက်မှတ်ရေးထိုးမယ့်အခမ်းအနားနဲ့နေ့လယ်စာစာပွဲကျင်းပဖို့ပြင်ဆင်ထားပေမဲ့ချက်တပရင်းနေနေလဲဆွေးနွေးပွဲပြီးဘာသဘောတူညီချက်မှမရတဲ့အတွက်အခမ်းအနားနှစ်ခုစလုံးပယ်ဖျက်ခဲ့ပြီးတွေ့ဆုံပွဲလည်းအဆုံးသတ်ခဲ့တာပါ။ဆွေးနွေးပွဲအတွက်သဘောတူညီချက်မရဘဲအဆုံးသတ်ခဲ့တဲ့အတွက်ဒါကိုအမြဲတမ်းပဲပြင်ဆင်ထားရမှာဖြစ်ကြောင်းသမ္မတထရန့်ကပြောသလိုတနေ့မှတော့သဘောတူညီချက်တစုံတရာအတွက်လက်မှတ်ရေးထိုးဖို့ဖြစ်လာနိုင်တယ်လို့ပြောပါတယ်။ဒါပြန်လက်မှတ်ရေးထိုးဖို့အတွက်သူတို့နှုတ်စလုံးကဆွေးဆက်တမ်းတွေတကယ်ပဲပြင်ဆင်ထားခဲ့တယ်လို့လည်းအတည်ပြုပြောဆိုတာပါ။ Kim ကအမေရိကန်ဘက်ကရည်ယူတန်ခတ်မှုတွေဖယ်ရှားပေးစီခြင်းတယ်လို့ပြောပေမဲ့အမေရိကန်ဘက်ကဒါကိုမလုပ်နိုင်ကြောင်းလဲဆွေးနွေးပွဲအပြီးဟနွိုင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတကပြောပါတယ်။မြောက်ကိုရီးယားဘက်ကအမေရိကန်နဲ့လိုလားတယ်လို့ဒေတာရင်းနေရာအတော်များများမှာနျူကလ িয়ার လက်နဲ့ဖျက်သိမ်းဖို့ဆန္ဒရှိပေမဲ့အမေရိကန်ဘက်ကတန်ခတ်အားရည်ယူမှုအလုံးကိုဖယ်ရှားမပေးနိုင်ဘူးလို့လည်းပြောပါတယ်။သူတို့ကရုံပြုံးနျူကလ িয়ার စခန်းဖျက်သိမ်းရေးကိုဆွေးနွေးပေမဲ့ရှုပ်ထွေးစေတဲ့အချက်ကနောက်ထပ်ယူရေနီယမ်တန့်စင်တဲ့နေရာဖြစ်တယ်လို့သမ္မတကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကမြောက်ကိုရီးယားနေနဲ့နောက်ထပ်နျူကလ িয়ার နဲ့ဒုံးကျည်ဆန်းတက်မှုတွေလုပ်တော့မှာမဟုတ်ကြောင်းဗုဒ္ဓဟူးနေ့ညစာစာပွဲမှာကတိပေးခဲ့တယ်လို့လည်းသမ္မတထရန့်ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယုံဟိုးကလည်းချက်ချက်ပပသတင်းစာရှင်းလင်းပွဲကိုဟနွိုင်းမှာပြုလုပ်ခဲ့ပြီးတကယ်လို့အမေရိကန်ပြည်ထောင်စုကနောက်ထပ်ဆွေးနွေးပွဲလုပ်မယ်ဆိုရင်မြောက်ကိုရီးယားအနေနဲ့ညှိနှိုင်းဆွေးနွေးမှုနဲ့ပတ်သက်ပြီးသဘောထားမပြောင်းဘူးလို့လည်းကြေညာခဲ့တာပါ
။ Israel ဝန်ကြီးချုပ် Benjamin Netanyahu ပေါ်အဂရိလိုက်စားမှုတွေနဲ့ဆွဲချက်တင်ဖို့လှုပ်ဆောင်ခဲ့တဲ့သူ့ရဲ့ရွေချက်ဟာဝန်ကြီးချုပ်နေတန်ယာဟုနိုင်ငံရေးမှာပါဝင်ပတ်သက်နေရာကိုအဆုံးသတ်စီဖို့အတွက်ဖြစ်တယ်လို့အစ္စရေးနိုင်ငံတော်ရှင်းနေချုပ်အဗာရှိုင်မက်ဒယ်ဘစ်ကကျသပရင်းနေ့မှာပြောကြားလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေနှစ်နှစ်ကျော်လုပ်ခဲ့ပြီးတဲ့နောက်မှာရှင်းနေချုပ်ကအခုလိုသူ့ရဲ့အစီအစဉ်ကိုထုတ်ပြောခဲ့တာဖြစ်ပါတယ်။အစီအစဉ်ကိုချက်ချင်းမထုတ်ပြန်သေးပေမဲ့ဝန်ကြီးချုပ်နေတန်ယာဟုကိုလက်ပေးလက်ယူမှုအဂတိလိုက်စားမှုနဲ့ယုံကြည်မှုချိုးဖောက်မှုတွေနဲ့တရားစွဲဆိုဖို့ရဲတွေရဲ့အကြံပြုချက်ကိုလက်ခံဖို့ရှိတယ်လို့ရှင်းနေချုပ်ကပြောတာဖြစ်ပါတယ်။ဝန်ကြီးချုပ်နေတန်ယာဟုပေါ်ဘယ်လိုတရားစွဲဆိုမှုမျိုးမဆိုဒါဟာအစ္စရေးနိုင်ငံသမိုင်းတစ်ချက်မှာလက်ရှိအနာရဝင်ချုပ်တူကိုရာဇဝတ်မှုနဲ့ပထမဦးဆုံးအချိန်တရားစွဲဆိုမဲ့ကိစ္စဖြစ်လာပါလိမ့်မယ်။နောက်ထပ်ရွေးကောက်ပွဲမဲဆွယ်ပွဲအတွက်အပြင်းထန်ကြိုးစားနေတဲ့မစ္စတာနေတန်ယာဟုကတော့သူ့ဘက်ကအမှားတစုံတရားမရှိခဲ့ဘူးလို့ဆိုပါတယ်။ဝန်ကြီးချုပ်နေတန်ယာဟုဟာကြာသပတေးနေ့နေ့လယ်မှာသတင်းစာရှင်းလင်းပွဲပြုလုပ်မယ်လို့မျှော်လင့်ရပါတယ်
။တောင်အာရှကနျူကလ িয়ার လက်နဲ့ပိုင်းဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်တို့ကြားတင်မာမှုတွေတိုးလာတာနဲ့အတူနှစ်နိုင်ငံလေကြောင်းတိုက်ခိုက်မှုတွေပါနှစ်နိုင်ငံစလုံးဘက်ကနေလှုပ်ခဲ့တဲ့အတွက်စစ်ဖြစ်မှုကိုစိုးရိမ်မှုတွေရှိလာနေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီတင်မာမှုတွေပြေလျော့အောင်လုပ်နိုင်တယ်လို့ပြောဆိုခဲ့တာပါပါကစ္စတန်နဲ့အိန္ဒိယတွေရဲ့သတင်းတွေကစိတ်ဝင်စားဖို့ကောင်းကြောင်းဒီနှစ်နိုင်ငံကပဋိပက္ခတွေဖြစ်လာတယ်လို့ဒီပဋိပက္ခတွေရက်ဆန့်အောင်ကျွန်တော်တို့ပါဝင်ကြိုးစားမှာဖြစ်ကြောင်းနဲ့ဒီပဋိပက္ခတွေဟာလည်းရက်သွားမယ်လို့မျှော်လင့်ကြောင်းဗီယက်နမ်မှာကျင်းပတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်နဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲပြီးသတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောပါတယ်ကျတဲ့ပြည်နေညနေပိုင်းမှာတော့ဝန်ကြီးချုပ် ပါကစ္စတန်ဝန်ကြီးချုပ်အင်မရမ်ခန်းကသူတို့ဘက်ကဗိုလ်ထုတ်ရေးကပြစ်ချခဲ့တဲ့အိန္ဒိယစစ်လေရင်ကလေယာဉ်မှုကိုဖမ်းဆီးထားရကနေငြိမ်းချမ်းရေးလက္ခဏာတစ်ချက်အနေနဲ့သူ့ကိုပြန်လွှတ်ပေးမယ်လို့ပြောပါတယ်။ပါကစ္စတန်အစိုးရကခုလိုကြေညာချက်တွေကြိုးဆိုကြောင်းအိန္ဒိယလေတပ်ဒုတိယအကြီးအကဲ RGK ကပူးကပြောခဲ့ပြီးအိန္ဒိယလေတပ် IAF ဟာလေယာဉ်မှုဗန်တမန်ပြန်လွတ်လာမှာကိုဝမ်းမြောက်စွာကြိုးဆိုကြောင်းလည်းပြောပါတယ်။အခုလိုပါကစ္စတန်ဖမ်းထားတဲ့လေမှုပြန်လွတ်ပေးတာချစ်ချည်လက္ခဏာတရားအနေနဲ့မြင်သလားလို့မေးတဲ့အခါမှာတော့ဒါဟာဂျနီဗာသဘောတူညီချက်ပြန်လွတ်ပေးတာလို့ပြောပါတယ်။အခုလိုပြန်လွတ်ပေးတဲ့အတွက်တင်းမာနေတဲ့အခြေအနေတရားကြော်လွှားနိုင်တာဖြစ်ပြီးဒီအဆင့်ကနေတန်တမန်ရေးနိလန့်နဲ့ဆွေးနွေးမှုတွေဖြစ်လာနိုင်တယ်လို့ New Delhi ORF သုတေသနဌာနကမဟာဗျူဟာဆိုင်ရာကျွမ်းကျင်သူကသုံးသပ်ပါတယ်။
တရုတ်နိုင်ငံမှာဂျုံနဲ့ဆင်စပါးစိုက်ပျိုးတဲ့သူတွေကိုအစိုးရကငွေကြေးအများအပြားထောက်ပံ့နေတယ်ဆိုတော့အမေရိကန်ရဲ့တိုင်ကြားချက်နဲ့ပတ်သက်ပြီးတော့ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO ကဒါအမေရိကန်ကိုအနိုင်ပေးဖို့ဆိုပြီးကြာသပတင်းတွေကဆုံးချလိုက်ပါတယ်ဂျုံနဲ့ဆင်စပါးစိုက်ပျိုးဖို့အတွက်လက်သမားတွေကိုငွေကြေးအများအပြားတရုတ်အစိုးရကပေးခဲ့တယ်ဆိုပြီးတော့အမေရိကန်ရဲ့ရည်တည်ချက်ကိုဂျနီဗာမှာရှိနေတဲ့ WTO ကအခုလိုသဘောတူကြဖြစ်ပါတယ်ဒီအကြောင်းကိုအမေရိကန်သမ္မတဟောင်းဘရက်အိုဘားမားအစိုးရလက်ထက်စစ်တမ်းကုမ္ပဏီမှအမေရိကန်ဘက်ကစတင်တိုင်ကြားခဲ့တာပါတရုတ်ကဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့အယူခံဝင်ထိုင်ပါသေးတယ်သို့တော်လည်းပဲဒီဆုံးဖြတ်ချက်ကိုလက်ရှိအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော်ရောဘတ်လစ်ဆိုင်ဇာကတော့ချီးမွမ်းလိုက်ပါတယ် WTO ရဲ့ခွင့်ပြုတဲ့ငွေကြေးပမာဏတဲ့အမေရိကန်ဒေါ်လာဘီလီယံ100နီးပါးပူပြီးတော့တရုတ်အစိုးရဟာလက်သမားတွေကိုပေးခဲ့တယ်လို့အမေရိကန်ကပြောကြားထားတာပါ WTO ရဲ့ဆုံးဖြတ်ချက်ကဝါရှင်တန်နဲ့တရုတ်အကြားတင်းမာတဲ့ကုန်သွယ်ရေးဆွေးနွေးမှုတွေဖြစ်နေတဲ့အချိန်မှာပေါ်ပေါက်လာတာလည်းဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839ညလိုင်းဒိုမီတာ48kHz 6153ညဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျသပရီနေကုလသမဂ္ဂမှာမြန်မာနိုင်ငံကိုတောရောက်ထဲတဲ့ခဲ့တဲ့အတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Strachner Bugna နဲ့ကုလသမဂ္ဂဆိုင်ရာ Britain သံမကြီး Karen Pierce တို့ကမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးခဲ့ကြပါလေ January လတုန်းကဆက်ညက်ကြခီးစင်တဲ့မြန်မာပြည်ကိုရောက်ခဲ့တဲ့ကုလအသွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ် Christine Strachner Bugner ကသူ့ရဲ့၄ချိန်မြောက်မြန်မာနိုင်ငံခီးစင်အတွေ့အကြုံတွေကိုနယူးယောက်ကုလသမဂ္ဂရုံးချုပ်မှာကြာသပတေးနေ့ကအစီရင်ခံခဲ့တာဖြစ်ပြီးဆေးဥချုပ်မှုအောင်မှာအချိန်တော်ကြာရှိနေတဲ့မြန်မာနိုင်ငံမှာလူခွေရေးတွေကိုအချိုးဖောက်မှုတွေကိုအကာအကွယ်ပေးနိုင်ရေးဟာခက်ခဲနေစေဖြစ်ပြီးတော့ငြိမ်းချမ်းရေးကလည်းအခုထိစိတ်မချသေးသလိုလက်တလောဖြစ်ပွားနေတဲ့ရခိုင်တပ်နဲ့မြန်မာတပ်တွေကြားကစစ်ပွဲကလည်းစိုးရိမ်ဖို့ကောင်းတယ်လို့ပြောကြတာပါ။ဒါပြင်ရခိုင်ပြည်နယ်ရင်းကတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ရောက်ရ ेंजर ဒုက္ခသည်တွေပြန်လာရင်းနဲ့ရခိုင်ပြည်နယ်ရင်းလူသားချင်းစာနာမှုအကူအညီပေးရတယ်လည်းခက်ခဲနေကြောင်းပြောပါတယ်။ကုလသမဂ္ဂဆိုင်ရာဗြိတိန်သံမကြီး Karen Pierce ကတော့မြန်မာနိုင်ငံမှာခုလိုဖြစ်နေတဲ့ပြဿနာဟာမြန်မာစစ်တပ်ကြောင့်လို့အပြစ်တင်ခဲ့တာပါ။
ထိုင်းနိုင်ငံမှာအများပြည်သူရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုတရားရုံးရဲ့ခွင့်ပြုချက်မပါဘဲအာဏာပိုင်တွေဝန်ရှာနိုင်တဲ့ဆိုရက်ဆိုက်ဘာလူညုံရေးဥပဒေကြမ်းတစ်ခုကိုပါလီမန်ကကြာသပတေးနေ့ကအတည်ပြုလိုက်ပါတယ်။ကွန်ပျူတာကနေသတင်းအချက်လက်ခိုးယူတဲ့ပြစ်မှုတွေကိုဆိုက်ဘာလူညုံရေးဥပဒေကြမ်းကဖော်ထုတ်ပါတယ်။လူညုံရေးချင်းချောက်မှုတွေဟာစိတ်ကြီးမားနေတယ်လို့သက်ဆိုင်ရာကော်မတီကယူဆမယ်ဆိုရင်ကွန်ပျူတာထဲမှာရှိနေတဲ့အချက်လက်တွေနဲ့ကွန်ပျူတာစနစ်တွေကိုတရားရုံးရဲ့ခွင့်ပြုချက်မပါဘဲမိတူကူဖို့ဖန်ဆီးရှာဖွေဖို့နဲ့လျှို့ဝှက်ချက်လက်တွေကိုဖော်ထုတ်ဖို့ဒီဥပဒေကြမ်းကခွင့်ပြုထားတာဖြစ်ပါတယ်။ဒီလိုရတဲ့ပတ်သက်ပြီးတော့သက်ဆိုင်ရာတရားရုံးတွေကိုနောက်ပိုင်းမှာအကြောင်းကြားရပါလိမ့်မယ်။လူညုံရေးဥပဒေကြမ်းပထမမူကြမ်းကိုစတင်ပြီးတော့2015ခရဲကထိုင်းပြည်သူတင်ခဲ့ပေမဲ့လို့ထိုင်းပြည်သူတွေကလှုပ်ရှားသူတွေကပြင်းထန်ကန့်ကွက်ခဲ့တဲ့အတွက်ကြောင့်အစိုးရဘက်မှဒီသုံးခုလုံးမှမအောင်မြင်ခဲ့ပါဘူး။ထိုင်းပါလီမန်ကပယ်ချခြင်းခံရရပါတယ်
။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့ Vietnam ကဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲပြီးတိတ်မကြာခင်မှာပဲ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ဟာဖိလစ်ပိုင်သမ္မတ Rodrigo Duterte နဲ့တွေ့ဆုံဖို့ဖိလစ်ပိုင်နိုင်ငံကိုသွားရောက်ခဲ့ပါတယ်။ကြာသပတေးနေ့ဖိလစ်ပိုင်မနီလာလေဆိပ်ကိုရောက်လာတဲ့ဝန်ကြီးပွန်ပီယိုကိုဖိလစ်ပိုင်အစိုးရအရာရှိတွေကကြိုဆိုခဲ့ကြပြီးချက်ချင်းစလို့ဒီလိုပဲဖိလစ်ပိုင်သမ္မတနဲ့တွေ့ဆုံဖို့ခေါ်သွားတာပါဖိလစ်ပိုင်နိုင်ငံအတွက်လုံခြုံရေးအမျိုးမျိုးချင်းချောက်မှုတွေရင်ဆိုင်ချိန်မှာအရေးပါတဲ့မဟာမိတ်နိုင်ငံတနိုင်ငံကိုအမေရိကန်ကကူညီမှုဒါခိုင်မာကြောင်းပြသတဲ့အနေနဲ့တွားရောက်တာလို့နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်
တူရကီနိုင်ငံရဲ့ရေဓာတ်အင်အားတိုးတက်လာတဲ့ဆရာကိုပြသဖို့အတွက်အကြီးမားဆုံးရေဓာတ်လေ့ကျင့်မှုတစ်ရပ်ကိုတူရကီနိုင်ငံကလွှတ်ဆောင်နေပါတယ်။ဒီလေ့ကျင့်မှုဟာဆွေင်နယ်မြေပိုင်ဆိုင်မှုစွမ်းအင်ရှာဖွေမှုနဲ့ပတ်သက်ပြီးသဘောထားကွဲလွဲမှုတွေကိုပိုပြီးတင်းမာလာစေမှာလည်းဖြစ်ပါတယ်။ The Blue Homeland လို့ခေါ်ထားတဲ့ဒီရေဓာတ်စီးရေးလေ့ကျင့်မှုမှာစစ်သင်္ဘောအစင်းပေါင်း100ကျော်ပါဝင်ပြီးတော့ပင်လယ်နဲ့အီရန်ပင်လယ်နဲ့အီဂျင်ပင်လယ်နဲ့မြေပင်လယ်အစီပိုင်းတို့မှာလွှတ်ဆောင်မှာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးကျော်စန္ဒာတို့ပြောပြခဲ့ကြတာပါခင်ဗျာ။သောရရှင်များခင်ဗျာကျွန်တော်တို့အခုအတန်းလွှင့်နေတဲ့အချိန်မှာပဲနယူးယောက်မြို့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးဆိုင်ရာဆွေးနွေးနေကြဆဲဖြစ်ပါတယ်။လာမယ့်နှစ်အတွင်းမှာမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်ပေမဲ့လည်းမြန်မာရဲ့နိုင်ငံရဲ့ဒီငင်းငန်းကြီးကတော့စိုးရိမ်နေရလို့မကြသေးစိုးရိမ်နေရစေဖြစ်တယ်လို့မကြသေးခင်ကမှမြန်မာပြည်ကနေပြန်လာတဲ့ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Bukuna ကပြောကြားလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာ Miss Bukuna မနေ့တုန်းကတင်ပြဆွေးနွေးခဲ့တဲ့ဒီလုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့တုတ်ပြန်ချက်အကြောင်းကိုတော့ကိုကြောင်းလင်းပြောပြပေးပါအောင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပြီးခဲ့တဲ့ဇန်နဝါရီလတုန်းကစနစ်အကျခီးစဉ်နဲ့မြန်မာပြည်ကိုတွောက်ခဲ့တဲ့ကုလသမဂ္ဂတွင်မှုချုပ်ရဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Bukuna ရဲ့ဒီလေးချိန်မြောက်မြန်မာနိုင်ငံခီးစဉ်ကအတွေ့အကြုံတွေကိုဒီကုလသမဂ္ဂဌာနချုပ်မှာအမနေ့တုန်းကအစီရင်ခံခဲ့တာပါမြန်မာစံတော်ချင်းနဲ့ဆိုရင်တော့မနေ့တုန်းကလို့ပြောရမှာဆိုပေမဲ့အခုကျွန်တော်တို့ဝါရှင်တန်စံတော်ချင်းဆိုလို့ရှိရင်တော့အခုကိုပဲကျင်းပနေတဲ့ဆွေးနွေးပွဲကမပြီးသေးပါဘူးဆေးအုပ်ချုပ်မှုအောက်မှာအချိန်တော်ကြာအောင်ရှိနေခဲ့တဲ့မြန်မာနိုင်ငံမှာလူခွင့်ရေးဒီချိုးဖောက်မှုတွေကိုအကောက်အွယ်ပေးနိုင်တဲ့ကိစ္စကခက်ခဲနေလို့ပဲဖြစ်ပြီးတော့ငင်းငန်းရေးကအခုချိန်ထိစိတ်မချတဲ့အခြေအနေမှာရှိနေတယ်လို့မြန်မာပြည်အတွက်ကြုံနေကိုရှင်းပြတဲ့ Miss Bukuna ကကုလသမဂ္ဂမှာအခုလိုပြောပါတယ
် In the broader context of Myanmar's democratic transition military and civilian tensions
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာစစ်တပ်နဲ့ရပ်ဖက်တင်းမာမှုတွေကနောက်နေ့ကျင်းပမယ့်ရွေးကောက်ပွဲကိုအခြေပြုပြီးရှိနေတာတွေ့ရပါတယ်။ရင်းချမ်းရေးဖော်ဆောင်မှုဟာလည်းတည်ထားကင်တွေ့ရမယ့်အခြေအနေမှာရှိနေပါတယ်။ဆယ်စုနှစ်ချီပြီးရှိခဲ့တဲ့စစ်အုပ်ချုပ်ရေးရဲ့အမွေအနှစ်ဒဏ်ကြောင့်ပြင်းဆက်လက်ဖြစ်ပွားနေတဲ့လူအခွင့်အရေးအခြေအနေပြဿနာတွေရဲ့ဒဏ်ကိုမြန်မာနိုင်ငံကခံနေရတာတွေ့ရပါတယ်။
အခုလက်တော်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းကရခိုင်တပ်နဲ့မြန်မာစစ်တပ်တွေကြားကတိုက်ပွဲတွေဟာလည်းစိုးရိမ်စရာကောင်းတယ်လို့ Miss Bukuna ကဆက်ပြောပါတယ်ရခိုင်ပြည်နယ်တွင်းကတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေပြန်လာရေးနဲ့ရခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးတွေမှာလည်းခက်ခဲနေတယ်လို့ဆိုပါတယ်မြန်မာအစိုးရအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့လှုပ်ဆောင်ရေးကိုလည်းတိုက်တွန်းတယ်လို့ Miss Bukuna ကဆိုပါတယ်
In my recent visits to Myanmar, I have advocated for a zero tolerance for discrimination campaign from top down.
မြန်မာနိုင်ငံကိုမကြသေးဘူးကဒီမှာခေါ်ရောက်ခဲ့မှာခွဲခြားဆက်ဆံမှုပေါ်လုံးဝတီးမခံတဲ့ policy ကျင့်သုံးမှုလှုပ်ရှားမှုကိုအထက်ကစအောက်အထိထောက်ခံအားပေးဖို့ကျွန်မတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ကော်မရှင်ရဲ့အကြံပေးချက်တွေအားလုံးကိုလည်းထိရောက်စွာအကောင့်ထဲဖော်ရမှာမြန်မာနိုင်ငံနေနဲ့နိုင်ငံတကာနဲ့ပုံမှန်ပူးပေါင်းဆောင်ရွက်ဖို့လေကျွန်မတိုက်တွန်းပါတယ်
။ကုလသမဂ္ဂဆိုင်ရာဗြိတိန်သံမတ် Karen PS ကတော့မြန်မာနိုင်ငံမှာအခုလိုဖြစ်နေတဲ့ရေရှည်ပြဿနာတွေကမြန်မာစစ်တပ်ကြောင့်ပဲလို့အပြစ်တင်ပါတယ်
။ I think we should be clear Mr. President about two particular things. It is the Burmese military who are
ကျွန်တော်တို့အနေနဲ့ရှင်းရှင်းလင်းလင်းတင်ပြရမယ့်အချက်နှစ်ချက်ရှိပါတယ်။မြန်မာနိုင်ငံမှာကာလကြာရှည်ဖြစ်ပွားနေတဲ့ပြဿနာတွေရဲ့အရင်းခံဟာစစ်တပ်ကြောင့်ဆိုတဲ့အချက်ပါပဲ။လုံခြုံရေးကောင်စီရဲ့ထုတ်ပြန်ချက်တွေမှာကျမတို့အားလုံးအနေနဲ့တွေးစည်းညင်ညွတ်စွာပဲမြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီအပြောင်းအလဲတွေကိုလူလားသူတွေနဲ့အတူရပ်တည်တယ်ဆိုတဲ့အချက်ပါပဲ
။ကုလသမဂ္ဂဆိုင်ရာအင်ဒိုနီးရှားတာမကတော့သူတို့အစိုးရကဒီရိုဟင်ညာရေးဆောင်နေတဲ့အထက်အချက်၃ခုကိုတင်ပြပါရယ်။ရိုဟင်ညာပြဿနာဟာလူသားချင်းစာနာမှုအကျတဲအဖြစ်အင်ဒိုနီးရှားကခံယူပြီးတော့ကူညီဆောင်ရွက်မှုတွေလုပ်နေတဲ့အပြုသဘောဆောင်တဲ့ဆက်ဆံရေးနဲ့ချင့်ကပ်ပြီးတော့မြန်မာအစိုးရကိုရောဘင်္ဂလားဒေ့ရှ်အစိုးရကိုရောဒီလှုပ်ဆောင်နေကြတယ်အာဆီယံနိုင်ငံတွေအနေနဲ့လည်းရခိုင်ပြည်နယ်အတွင်းကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးလုပ်ငန်းတွေကိုထောက်ခံဆောင်ရွက်နေတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်အတွင်းမှာတိုးတက်ဖွံ့ဖြိုးပြီးတော့စီးပွားရေးကောင်းမွန်လာအောင်ရင်းနှီးမြှုပ်နှံမှုတွေဒီရခိုင်ပြည်နယ်အတွင်းလုပ်ကင်ကြလို့ရှိရင်ဖြစ်ပွားနေတဲ့အကျတဲတွေကိုပြည်လည်အောင်ကူညီရ ရောက်မယ်လို့လည်းအင်ဒိုနီးရှားနိုင်ငံကခံယူထားတဲ့အကြောင်းအင်ဒိုနီးရှားသံမကပြောပါတယ်ကုလသမဂ္ဂဆိုင်ရာဒီမြန်မာကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဟောက်တူဆွမ်းကလည်းဒီမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုထင်ထင်ရှားရှားလုပ်ကိုင်နေတဲ့အကြောင်းအခုလို့ပြောပါတယ်
China has set out the three-phase approach, namely cessation of violence, repatriation, and development.
We have twice facilitated informal tripartite meetings. အကြမ်းဖက်မှုရပ်တန့်ဖို့ဌာနေကိုဒုက္ခသည်တွေပြန်လာရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းအတွက်တရုတ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားအလွတ်သဘောသုံးဖွဲ့ဆိုင်ဆွေးနွေးပွဲကိုနှစ်ကြိမ်ကျင်းပပေးခဲ့ရမှာအရေးကြီးသဘောတူညီမှုသုံးချက်ကိုရရှိခဲ့ပါတယ
်။အဲ့ဒါကတော့တရုတ်တမကြီးကပြောခဲ့တာပါခင်ဗျဥဟောက်တူဆွမ်းပြောတာကတော့အခုလာပါလိမ့်မယ်သူဥဟောက်တူဆွမ်းကကုလသမဂ္ဂနဲ့မြန်မာအစိုးရတို့ဒီပူးပေါင်းဆောင်ရွက်မှုတွေထင်ရှားလုပ်နေတဲ့အကြောင်းပြောပါတယ
် In the spirit of cooperation with the United Nations and as a demonstration of our desire to addressing the issue of Rakhine we agreed to the appointment of
ရခိုင်ပြည်နယ်ပြဿနာဖြေရှင်းရမှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလုံဆောင်နေတဲ့ဆိုတော့ကိုပြသနေတဲ့အနေနဲ့ကျွန်တော်တို့ဟာအထူးကိုယ်စားလှယ်ကိုလက်ခံခဲ့ပါတယ်သူရဲ့လုပ်ငန်းဆောင်ရွက်မှုတွေကိုလုပ်ကင်နိုင်မှုလဲလိုအပ်တယ်ဒါတွေကိုလည်းကျွန်တော်တို့အကူအညီပေးနေပါတယ်သူရဲ့မနာမနေတာဝန်ထမ်းဆောင်မှုကိုဘယ်မလိုက်ဖဲမျှတစွာဆောင်ရွက်ဖို့လဲလိုအပ်ပါတယ်အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဒီကုလကြာကာလအတွင်းဒီ၅ကြိမ်တောရောက်ခဲ့ပါတယ်နေပြည်တော်မှာလဲသူရုံးငန်းဖွင့်ထားပါတယ်ရခိုင်ပြည်နယ်ပြည်ထောင်ပြေရှင်းမှာသူနဲ့အတူမြန်မာအစိုးရကအပြည့်အဝပူးပေါင်းဆောင်ရွက်တော့မှာဖြစ်ပါတယ်လို့မြန်မာတမ်မတ်ဟောက်တူဆွမ်းကပြောတာပါအခုကျွန်တော်တို့အတန်လွှင့်နေတဲ့အချိန်ထိကုလသမဂ္ဂလူမျိုးရေးကောင်စီမှာမြန်မာနိုင်ငံရဲ့အခြေအနေတွေအကြောင်းကိုဆက်ပြီးတော့ဆွေးနွေးနေကြတော့မှာပဲအပြည့်ဆုံးပို့ပြီးတော့သိအောင်လို့ဒီ review မြန်မာပိုင်းကနောက်ပိုင်းမှာဆက်ပြီးတော့တင်ပြပေးဦးမှာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါကိုကြောင်လေးအခုလိုမျိုးပေါ့လေဒီလူမျိုးရေးကောင်စီဆွေးနွေးပွဲအခြေအနေကိုအပြည့်ဆုံးပြောပြသွားတာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံကဒုက္ခသည်အရေးကိုလည်းတင်ပြခြင်းပါတယ်။အာဆာနိုင်ငံတချို့မှာရောက်ရှိနေတဲ့ချင်းတိုင်းသားဒုက္ခသည်တွေကိုအကူအညီဖြတ်တောက်သွားဖို့နဲ့သူတို့ကိုမြန်မာနိုင်ငံပြန်ပို့ရေးဆိုတဲ့ UNHCR ရဲ့လက်တော်စင်စားလှုပ်ဆောင်ချက်ပေါ်စိုးရိမ်မိကြောင်းအမေရိကန်မှာရှိတဲ့ချင်းဒုက္ခသည်အရေးဆောင်ရွက်နေသူတွေကပြောကြားလိုက်ပါတယ်။ဒုက္ခသည်တွေကိုကာကွယ်ကူညီရေးအစီအစဉ်တွေရပ်တန့်တော့မယ်လို့ UNHCR ကစဉ်းစားနေကြောင်းပြီးခဲ့တဲ့ရက်ပိုင်းကကြေညာခဲ့တဲ့အပေါ်မှာတုတ်ပြန်လိုက်ကြတာပါဒီအကြောင်းကိုဆက်ပြီးပြောပြခြင်းပါတယ်မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးအရဖိနှိပ်ခွဲခြားဆက်ဆံခံရမှုကြောင့်ဆိုတဲ့အကြောင်းပြချက်တွေနဲ့ချင်းပြည်နယ်နဲ့သခိုင်းတိုင်းတို့ကနေထွက်လာကြတဲ့ချင်းတိုင်းသားတွေဟာမလေးရှားအိန္ဒိယထိုင်းနဲ့နီပေါနိုင်ငံတွေက UNHCR ကုလသမဂ္ဂမဟာမင်းကြီးရုံးမှဒုက္ခသည်အဖြစ်လျှောက်ထားပြီး UNHCR အထောက်ပံ့နဲ့နေထိုင်နေကြတာပါအဲ့ဒီချင်းဒုက္ခသည်တွေကိုဒုက္ခသည်အဖြစ်ကအကာအကွယ်ပေးနေတဲ့အစီအစဉ်တွေကနေရပ်တန့်ဖို့စတင်စဉ်းစားနေတယ်လို့ UNHCR ကဖေဖော်ဝါရီ26ရက်နေ့မှာကြေညာလိုက်ပါတယ်။တကယ်တော့မလေးရှား၊အိန္ဒိယ၊ထိုင်းနိုင်ငံတွေမှာမြန်မာနိုင်ငံကအခြားတိုင်းရင်းသားဒုက္ခသည်တွေလည်းရှိနေပါလျက်ချင်းဒုက္ခသည်တွေအပေါ်မှာအခုလိုစဉ်းစားချက်ဟာ UNHCR ကိုယ်တိုင်ကခွဲခြားဆက်ဆံမှုလုပ်တယ်လို့ဖြစ်နေတယ်လို့အမေရိကန်ပြည်ထောင်စုမှာဒုက္ခသည်အရေးကူညီပေးနေတဲ့ချင်းတိုင်းရင်းသားကိုအွန်ချမ်မုန်းကပြောပါတယ်။
မလေးရှားတို့ထိုင်းတို့အိန္ဒိယတို့မှာအဲရက်ဖျူဂျီအဖြစ်နဲ့သွားပြီးတော့နေနေကြရတာပေါ့နော်များတော့အဖြစ်အရင်တော့တော့ဟုတ်တယ် UNHCR ရဲ့ကာကွယ်မှုအောက်မှာပေါ့နော်အခုကသူတို့ကအားအတွေကိုလည်းကန့်တတ်ချက်ပေးထားတယ်2019အကုန်မှာသူတို့ရဲ့ကာကွယ်မှုအုံဆုံးသွားမယ်လို့ပါတော့အားအတွေကိုလည်းသူတို့ချင်းပြင်းတဲ့ဘက်ကလူတွေအတွက်ပဲကန့်တတ်ချက်မျိုးပါတော့ရှိတယ်ဆိုတော့နည်းနည်းလေးများခွဲခြားဆက်ဆံရမှာဖြစ်နေမလားဘောနော် UNHCR ဆိုတာကြောသားရင်မှာမခွဲခြားဘဲနဲ့တစ်ပါလုံးကရှိတဲ့လူတွေကိုဘီယူဆိုင်ဆောင်လျှောက်ပေးမယ်အတင်းကြီးဖြစ်နေတဲ့အနေအထားနဲ့နည်းနည်းကွဲလွဲနေမလားလို့
UNHCR ကစဉ်းစားနေတဲ့အထက်မှာချင်းဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့ရေးဆိုတဲ့အစီအစဉ်လဲပါဝင်နေတာပါချင်းဒုက္ခသည်တွေမြန်မာနိုင်ငံပြန်လာမယ့်ကိစ္စကိုကြိုးဆိုတယ်လို့မြန်မာအစိုးရကပြောကြောင်းအရှိတောင်အာရှဒေသဆိုင်ရာ UNHCR ယုံတာဝန်ရှိသူCaroline Clark က VOA ကိုပြောပါတယ်အမေရိကန်အင်ဒီယားနာပြည်နယ်ကချင်းတိုင်းရင်းသားရေးဆောင်ရွက်နေသူအမျိုးသမီးတူကတော့ UNHCR လို့ရက်ပေါ်စိုးရိမ်မိကြောင်းပြောပါတယ
်အခုလောလောဆယ်သူက refugee အနေနဲ့နေရတယ်ဆိုတော့ကကျတော့အထောက်ပံ့မှုမရှိဘူးဆိုလို့ရှိရင်သူရဲ့အခက်အခဲကပိုပြီးတော့ဆိုးရနိုင်မယ်လို့ကျွန်မထင်တယ်နောက်တစ်ခုကအကုန်လုံးမြန်မာပြည်ကိုပြန်ပို့မယ်ဆိုလို့ရှိရင် case by case ကြည ြည့်ဖို့အရေးကြီးတယ်လို့ကျွန်မထင်တယ်။ဘာဖြစ်လို့လဲဆိုတော့သူတို့ကမြန်မာပြည်ကနေ refugee တွေထွက်လာခြင်းကသူတို့ရဲ့အနေဆက်ခံရတဲ့အတွက်ကြောင့်မလို့သူတို့တကယ်လို့ထွက်လာခဲ့တဲ့လူတွေဆိုလို့ရှိရင်သူတို့အနေဆက်ခြင်းခံရတဲ့နေရာကိုပြန်ပို့လိုက်ခြင်းအပြင်ဒါကအန္တရာယ်ရှိရပေါ့နော်ဘယ်လိုမဆိုဆိုတော့ကျွန်မထင်တာ case by case ကြည့်ဖို့ရည်ကြည့်တယ်လို့ကျွန်မထင်တယ်
။အာရှနိုင်ငံတွေမှာ UNA ဆရာအစီအစဉ်နဲ့ခိတခိုးလုံနေကြတဲ့ချင်းဒုက္ခသည်တွေဟာနောက်ဆုံးအမေရိကန်နိုင်ငံကသူတို့ကိုဒုက္ခသည်အဖြစ်အသိမှတ်ပြုပြီးနေထိုင်ခွင့်ပေးထားတာတွေရှိပါတယ်။သမ္မတဒိုနယ်ထရန့်အစိုးရလက်ထက်မှာတော့ဒုက္ခသည်ဆိုင်ရာမူဝါဒတင်းကျပ်လာတာက UNHCR ကအခုလိုစဉ်းစားလာအောင်ရိုက်ခတ်မှုရှိစေခဲ့တယ်လို့ကိုအွန်ရှန်မုံကသုံးသပ်ပါတယ်
။တကယ်လို့များပြန်ပို့တဲ့ထောင်းဟိုမှာနေစရာအဆင်မပြေလို့နေလို့မရလို့ကိုထွက်လာပါတယ်ဆိုမှပြန်ပို့ရင်ပါပါသွားထိုးမှအမေရိကန်သမ္မတရဲ့သဘောထားပေါ့နော်ဒီမီဂရန့်တွေကိုအထူးသဖြင့် refugee တွေကိုရှော့ချပြီးတော့ခေါ်ယူတယ်ဆိုတဲ့ဟာတွေကညာတော့အဖြစ်ဒီငွေကြေးပိုင်းလည်းရော့ချသွားတယ်ငွေကြေးပိုင်းရော့ချတော့တစ်ဖက်နိုင်ငံမှာလည်းသူတို့လုံဆောင်မဲ့ပရဟိတအဖွဲ့အစည်းတွေကလည်းသူများကိုနေတိုင်းတော့မကူညီနိုင်ဘူးလေသူလူရည်အရေးအတွက်နဲ့ percentage နဲ့ဆိုကနေဒါကပို့ပြီးတော့အမေရိကန်ထက်လူရည်ပို့ပြီးတော့လက်ခံတယ်ဟုတ်တယ်ဒီ American နိုင်ငံအားလည်းသူ့ရဲ့ကဘာရဲ့အကောင်းဆုံးနိုင်ငံအဖြစ်နဲ့ဆက်လက်မဥဆောင်ပဲနေပေါ့နော်ဒီအစိုးရအပြောင်းလဲကြောင်းသူတို့ရဲ့ဂုဏ်သိက္ခာတွေကိုလည်းနည်းနည်းကျသိမ်းသွားသလိုပဲလို့
ချင်းတိုင်းသားဒုက္ခသည်တွေဟာမလေးရှားထိုင်းအိန္ဒိယနီပေါ်နိုင်ငံတွေမှာ 26,000 လောက်ရှိပြီး American ပြည်ထောင်စုမှာအခြေချခွင့်ရသူတွေကတော့ 3,000 ဝန်းကျင်လောက်ရှိတယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာအမေရိကန် VOA အမေရိကန်တန်ရဲ့တောက်ကြနေ့မနေ့ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်မှာဖြစ်ပါတယ်အိန္ဒိယနဲ့ပါကစ္စတန်ကြားဖြစ်နေတဲ့တင်းမာမှုပြည်လည်နိုင်တဲ့အလားအလာရှိတယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်တစ်ချိန်တည်းမှာပဲကက်ရှမီးယားအငင်းပွားနေဆက်တလျှောက်ဖြစ်ပွားနေတဲ့လေကြောင်းတိုက်ခိုက်မှုမျိုးဟာဖြစ်ရိုးဖြစ်စဉ်ကိစ္စတစ်ခုဖြစ်လာမှာကိုစိုးရိမ်မှုတချို့ကရှိနေပါတယ်ဒီအကြောင်းဦးကျော်စံသာပြောပြမှာပါ
နျူကလ িয়ার လက်နက်တွေကင်ပြီးအပြိုင်ဆိုင်ဖြစ်နေကြတဲ့အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားလေတချင်းထိတွေ့မှုတွေဖြစ်ခဲ့ပြီးတဲ့နောက်ရပိုင်အကြံမှာပဲတင်းမာမှုအစိမ်းမြင့်လာတာဖြစ်ပါတယ်။ဒီတင်းမာမှုတွေကိုမကြခင်ကြော်လွှားသွားနိုင်မယ်လို့မျှော်လင့်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောသွားပါတယ်။ပါကစ္စတန်နဲ့အိန္ဒိယဘက်ကကြားရတဲ့နောက်ဆုံးသတင်းတွေဟာတော်တော်လေးစိတ်ဝင်စားဖို့ကောင်းတယ်။နှစ်နိုင်ငံကြားတင်းမာမှုတွေဒီထက်မဆိုးအောင်ကျွန်တော်တို့ကြိုးစားနေတယ်လို့လည်းသူကဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံပြီးဗီယက်နမ်နိုင်ငံမှာပြုလုပ်တဲ့သတင်းစာစီးနင်းပွဲမှာဒီလိုထက်သွင်းပြောကြားသွားတာဖြစ်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကလည်းညင်ကြမ်းရေးအချက်ပြတဲ့အနေနဲ့ဆိုပြီးပါကစ္စတန်ဘက်ကဖန်ထားတဲ့အိန္ဒိယလေယာဉ်မှုကိုလွှတ်ပေးမယ်လို့ပြောထားပါတယ်။ဒီကြေညာချက်ကိုအိန္ဒိယလေတပ်ဗိုလ်ချုပ်ကြီး RGK ကပူးကကြိုဆိုလိုက်ပြီးဒါဟာအပြုသဘောဆောင်တဲ့အချက်ပြမှုဖြစ်တယ်။ဂျနီဗာကွန်ဗင်းရှင်းနဲ့လည်းကိုက်ညီတယ်လို့ဆိုပါတယ်။သို့တော်လည်းပဲဒီလိုလှုပ်ပေးတဲ့ကိစ္စဟာသံငင်းတမန်ငင်းအရာပြဿနာကိုဆက်လက်ဆွေးနွေးညှိနှိုင်းဖြေရှင်းဖို့လမ်းစာမျှတာဖြစ်တယ်လို့လည်းသုံးသပ်သူတွေကတော့ပြောကြပါတယ်။တကယ်တော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာမကြခင်မှာပဲရွေးကောက်ပွဲနဲ့ကြုံတွေ့ရတော့မှဖြစ်ပါတယ်။သူပြန်လဲအနိုင်ရရှိဖို့အတွက်လည်းပဲအစွမ်းကုန်ကြိုးပမ်းနေပါတယ်။ဂျာဟစ်ဟူစိန်ဟာအိန္ဒိယနိုင်ငံရဲ့သုံးသပ်သူဖြစ်ပါတယ
်။ It is in interest of Modi at this point of time and he's going into election a critical election for him.where he is struggling to
ဘာမဲ့ရွေးကောက်ပွဲဟာအိန္ဒိယဝန်ကြီးချုပ်မိုဒီအတွက်သိက္ခာအရေးကြီးပါတယ်ဒီအတွက်အပြင်းထန်စ조사နေတာပါဒီချိန်မှာပါကစ္စတန်နဲ့ပြဿနာဖြစ်လာတာဟာသူ့အကြိုက်ဖြစ်ပါလိမ့်မယ်ဒါပေမဲ့ဒါကထိမ့်မနိုင်သိမ့်မရဖြစ်သွားနိုင်ပါတယ်ဒါကိုသူအတွက်မှားခဲ့တာပ
ါတချိန်တည်းမှာပဲပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ကလည်းအကြမ်းဖက်ဝါဒကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယနဲ့ဆွေးနွေးဖို့ဆိုတာသူတို့ကန့်လန့်ခဲ့ပြီဖြစ်ပါတယ်ဒါပေမဲ့မိုဒီကတော့ပါကစ္စတန်ဝန်ကြီးချုပ်ရဲ့ကန့်လန့်ချက်ကိုညှဉ်းဆန်နေသေးပဲဖြစ်ပါတယ်ဒီနှစ်နိုင်ငံကြားရန်ဆောင်မှုတွေဟာနိုင်ငံတကာဖိအားတွေကြောင့်မှိမ့်မှိန်သွားခဲ့သည့်တိုင်အောင်အငင်းပွားကက်ရှမီးယားနေဆက်တခြားလေကြောင်းတိုက်ပွဲတွေဟာဖြစ်ရဖြစ်စဉ်တရက်လိုဖြစ်လာနိုင်တဲ့အခြေအနေရှိနေတာပါအဂျိုင်ဆာဟာနီဟာနယူးဒယ်လီမြို့ Conflict Management Institute ရဲ့အကြီးအကဲဖြစ်ပါတယ
်အပြန်အလှန်နေဆက်ဖြတ်ကျော်ပြစ်ခတ်မှုတွေဖြစ်နေသလိုဒါလည်းပုံမှန်အခြေအနေသဘောမျိုးဖြစ်လာနိုင်တယ်လို့လည်းတွေးမိပါတယ်နေဆက်ဖြတ်ကျော်ပြစ်ခတ်မှုတွေကြောင့်လူတွေရာနဲ့ချီတေဆုံးခဲ့ရပါတယ်အငင်းပွားနေဆက်တလျှောက်လေကြောင်းတိုက်ခိုက်မှုတွေဖြစ်လာနိုင်မယ်ဆိုရင်လူတွေပို့ပြီးတည်ကြည်ကြရပါလိမ့်မယ်
အိန္ဒိယနဲ့ပါကစ္စတန်အကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားနယ်မှာ1982တုန်းကအိန္ဒိယထိန်းချုပ်နယ်မြေနဲ့ပါကစ္စတန်ထိန်းချုပ်နယ်မြေဆိုပြီးတော့မြင်းခွဲခြားသတ်မှတ်ခဲ့တာပါဒါပေမဲ့ဒီသတ်မှတ်ချက်ကိုဖောက်ဖျက်ပြီးတော့အပြန်အလှန်ပြစ်ခတ်မှုတွေကအချိန်ပေါင်းများစွာဖြစ်နေခဲ့ပါတယ်အခုတင်မှတ်မှုစတင်ခဲ့တာဟာအိန္ဒိယထိန်းချုပ်နယ်မှာပါကစ္စတန်အခြေစိုက်ဂျိုင်ယက်အီမိုဟာမက်အကြံပေးအဖွဲ့ရဲ့လက်ချက်ကြောင့်အိန္ဒိယလူညုံရေးတပ်သား40ကျော်သေဆုံးခဲ့ရတာကစတင်ခဲ့တာဖြစ်ပါတယ်။ဒီစစ်သွေးကြွအုပ်စုကိုသူတို့ထောက်ခံအားပေးနေခြင်းမရှိဘူးလို့ပါကစ္စတန်ဘက်ကညှင်းဆန်နေသည့်တိုင်အောင်ဒီအစွန်ရောက်အကြံဖက်သမားတွေကိစ္စနဲ့ပတ်သက်ပြီးပါကစ္စတန်နိုင်ငံဟာနိုင်ငံတကာရဲ့ဖိအားပေးမှုကိုတော့ရည်ရှိကြုံတွေ့ရနိုင်ပါသေးတယ်။အခုခါမှာတော့အမေရိကန်ပြည်ထောင်စုဗြိတိန်ပြင်သစ်တို့ဟာလူညုံရေးကောင်စီကြိုက်ရင်ခုနကပြောခဲ့တဲ့ဂျိုင်ယက်အီမိုဟာမက်အဖွဲ့ခေါင်းဆောင်ဖြစ်တဲ့မာဆူဒ်အဇဟာကိုနိုင်ငံတကာအကြံဖက်သမားအဖြစ်အဆိုတင်သွင်းဖို့ရှိနေပါတယ်။အကြံဖက်သမားတွေကိုငွေကြေးထောက်ပံ့မှုစောင့်ကြည့်ရေးအဖွဲ့ကတော့ပါကစ္စတန်နိုင်ငံကိုစောင့်ကြည့်ရမယ့်နိုင်ငံများစီးရင်မှာထည့်သွင်းထားပါတယ်ခင်ဗျာ
။အိန္ဒိယပါကစ္စတန်အခြေအနေကိုဦးကျော်စန္ဒာပြောပြသွားတာပါ။အခုတော့တရုတ်အမေရိကန်ကုန်သွယ်ရေးအလားအလာကိုလည်းတင်ပြခြင်းပါတယ်။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အသစ်ရနိုင်ရေးဆွေးနွေးမှုတွေမှာသဘောတူညီချက်ရနိုင်ဖို့အလံဝေးနေသေးတယ်လို့အမေရိကန်ကုန်သွယ်ရေးဆိုင်ရာထိပ်တန်းအရာရှိတွေကပြောကြပါတယ်။ VOA သတင်းတောက် Night Chin နိုင်ငံသားရေးဝန်ကြီးဌာနကနေသတင်းပေးပို့ထားတာကိုတော့ကိုဇော်ဝင်းလှိုင်ကပြောပြမှာဖြစ်ပါတယ်
။တရုတ်နဲ့ကုန်သွယ်ရေးမှာအမေရိကန်ဘက်ကလုံငွေပြနေတယ်ဆိုတော့တမနာထရန့်စိုးရိမ်မှုဖြစ်နေတဲ့ကိစ္စပြည်လဲရေးအတွက်ဥတည်ပြီးလက်အတန်ကြာပြုတ်လုပ်နေတဲ့နိုင်ငံခြားကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေမှာသဘောတူညီချက်မရနိုင်သေးဘဲဖြစ်နေကြောင်းအမေရိကန်ကုန်သွယ်ရေးအထုကိုယ်စားလှယ်ရောဘတ်လစ်တီဇာကပြောပါတယ
် What the president wants is an agreement that number 1 is enforceable
တမရလူချင်းတဲ့နံပါတ်1အချက်ကစည်းကမ်းချက်တွေကိုလိုက်နာရမယ့်အခြေအနေမျိုးပါဒါပေမဲ့ဤပညာတွေမဖြစ်မနေလွှတ်ပြောင်းပေးရမယ်ဆိုတဲ့ကိစ္စညာနာပိုင်ဆိုင်မှုအကြီးစားဆက်မှုနဲ့ဆိုင်တဲ့ policy တွေပြီးတော့စိုက်ပျိုးရေးနဲ့ဆိုင်တဲ့မမျှမတဖြစ်နေတာတွေဘယ်လိုလိုက်နာရမယ်ဆိုတာကိုပြဋ္ဌာန်းဖို့အဟံထားဖြစ်နေပါတယ်။ကျွန်တော်တို့လိုချင်တာကကုန်သွယ်ရေးမှာအခြေခံကျတဲ့ပြောင်းလဲမှုတွေနဲ့လိုက်နာရမယ့်အချက်တွေကိုပြဋ္ဌာန်းနိုင်ဖို့ဖြစ်ပါတယ
်။တရုတ်နိုင်ငံကနည်းပညာကုမ္ပဏီ Huawei ကအခုသတင်းပတ်ထဲမှာပဲ 5G နည်းပညာအတွေ့နိုင်ငံတကာ wireless ညီလာခံမှာသဘောတူလက်မှတ်ထိုးလိုက်ပါတယ်။ဒါပေမဲ့ Huawei နဲ့တရုတ်အစိုးရအကြားဆက်နွယ်မှုရှိနေတာကြောင့်ကုန်သွယ်ရေးဆိုင်ရာလေဝက်ချက်တွေခိုးယူနိုင်နေဆိုပြီး Huawei အပေါ်ယုံကြည်မှုမရှိသေးဘဲဖြစ်နေကြောင်း Ohio ပြည်နယ်က Republican အောက်လွှတ်တော်အမတ် Steve Chavok ကပြောပါတယ
် I think the US has to be very serious about intellectual property theft about security
Huawei ကအကြိမ်ကြိမ်ခိုးယူခဲ့တဲ့ညာနာပိုင်ဆိုင်မှုလုံခြုံရေး Cyber လုံခြုံရေးစတဲ့ကိစ္စရပ်တွေအတွက် American ဘက်ကအထူးအလေးထားတဲ့လို့ကျွန်တော်ထင်ပါတယ် ZTE ကလည်းနောက်ထပ်ပြဿနာတစ်ခုပါဒါကြောင့်အမေရိကန်အနေနဲ့ဒီကိစ္စကိုအထူးအလေးထားသင့်ပါတယ်။သမရအနေနဲ့လည်းတရုတ်တို့နဲ့ဆွေးနွေးတဲ့အခါဒီကိစ္စတွေကိုထည့်သွင်းစဉ်းစားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ Huawei ကဥရောပတိုင်းမှာတိုးချဲ့လှုပ်ဆောင်လာနေတဲ့အပေါ်အမေရိကန်ဘက်ကစိုးရိမ်မှုတွေကြီးထွားလာနေပြီးတရုတ်နည်းပညာကုမ္ပဏီနဲ့ဆက်ဆံခြင်းကအမေရိကန်နဲ့ဥရောပတိုင်းရဲ့ဆက်ဆံရေးကိုပိုပြီးခက်ခဲရှုပ်ထွေးသွားစေနိုင်ကြောင်းလက်ထောက်နိုင်ငံခြားရေးဝန်ကြီး Chris Pope ကပြောပါတယ
်။ Cyber facilitated theft of intellectual property for example has become notorious around the world but the Chinese
cyber internet ကတဆင့်ညာနာမှုပိုင်မှုတွေခိုးယူတာကိုကမ္ဘာတစ်ဝှမ်းမှာအရှိန်မြှင့်လှုပ်လာနေကြပါတယ်။တိုင်းပြည်အတွက်ရေးပါတဲ့လုပ်ငန်းတွေအတွက်အသာစီးရနိုင်အောင်တရုတ်ဆွေကစနစ်တကျနဲ့ကိုခိုးယူနေကြတာကြားပါပြီ
။ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေအပြည့်အသတ်ဆောင်ရွက်နိုင်ရေးအတွက်သမ္မတ Trump ကတရုတ်သမ္မတရှီကျင်းပင်နဲ့ထိပ်သီးဆွေးနွေးပြုလုပ်ဖို့ရှိနေတာကြောင့်အမေရိကန်ရဲ့ဆက်သွယ်ရေးဆိုင်ရာအခြေခံအဆောက်အုံတွေမှာ Huawei ရဲ့နည်းပညာတွေမတုံ့ဘို့ဆိုတဲ့ဖိအားပေးမှုတွေလည်းတိုးမြင့်ဖြစ်ပေါ်လာနေပါတယ်ခင်ဗျာ။
တရုတ်အမေရိကန်ကုန်သွယ်ရေးအလားအလာကိုကိုဇော်ဝင်းလိုင်ပြောပြသွားတာပါမကြာခင်မှာတော့ယဉ်ကျေးမှုဆိုင်ရာနိုင်ငံတကာသတင်းလွှမ်းမတော်ဘုတ်ကိုတင်ဆက်ဖို့ရှိသလို EDN 3အင်္ဂလိပ်သင်ခန်းစာနဲ့ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှမ်းတွေကိုနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ3240 48အပြင်လိုင်းလံမီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝယ်အတွင်းအင်္ဂလိပ်သင်ခန်းစာနဲ့အတူကျမရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့
အရင်ကလိုပဲတကယ်ငင်းငင်းချမ်းချမ်းနဲ့ကျွန်တော်တို့ပြန်နေချင်းပြီးပြီးတော့အရင်ကလိုပဲကျွန်တော်တို့ကိုယ်အိမ်မှာနေ
တိုင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့ထူးခြားအကြောင်းအရာတွေကိုနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာအခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မွန်ဂိုလီးယားနယ်ပွားဂန္ဓာလို့သိကြတဲ့တိဘက်ဘာသာရေးပွဲတွေမှာတုံးတဲ့မျက်နှာဖုံးတွေပြုတ်လုပြတာပြီးမွန်ဂိုယဉ်ကျေးမှုကိုဖြန့်ဖြူးပေးနေသူတူရှိပါတယ်သူပြုတ်လုဖန်တီးတဲ့မျက်နှာဖုံးတွေကိုတခြားနိုင်ငံကပြတဲ့တချို့မှာပြသထားတယ်လို့သူကိုယ်တိုင်လည်းကဘာအနှံ့ကိုလှည့်လည်သွားရောက်ပြီးတော့ဒီမျက်နှာဖုံးတွေကိုပြသနေတာပါဒီအကြောင်းနဲ့ပတ်သက်ပြီးတော့အမေရိကန်ဝါရှင်တန် DC မြို့တော်ပြင်နေအိမ်မှာတွေ့ဆုံမေးမြန်းခဲ့တဲ့ caring person ရေးသားထားတဲ့သတင်းလွှာကိုတော့မန်းမြသစင်အောင်ကပြောပြမှာဖြစ်ပါတယ
်မျက်နှာဖုံးပညာရှင်ကန္နာကိုမွန်ဂိုလီးယားနိုင်ငံမြို့တော်ဥလန်ဘာတာမှာမွေးဖွားခဲ့ပြီးသူကအမေရိကကို2002ခုနှစ်မှာပြောင်းရွှေ့အခြေချခဲ့ပါတယ်သူကတိဘက်ဘာသာရေးပွဲတော်တွေမှာကပြတဲ့အခါအသုံးပြတဲ့မျက်နှာဖုံးတွေကိုပြုလုပ်လာခဲ့တာဆယ်စုနှစ်နှစ်ခုကျော်ခဲ့ပြီဖြစ်ပါတယ်။ဒီမျက်နှာဖုံးတွေလုပ်ဖြစ်ခဲ့တဲ့အကြောင်းကိုဂန္ဓာကအခုလိုပြောပြပါဗျ။
1997 then I decided to build 100
ဒီမိုးစေ့ပြုဖို့မျက်နှာဖုံးကို1998ခုနှစ်မှာစလုပ်ခဲ့ပြီးအဲဒီနောက်မှာမျက်နှာဖုံးပုံစံတရားရှိမျိုးလုပ်ဖို့ဆုံးဖြတ်ခဲ့တာပါ။ဆမ်တိဘက်ဘာသာရေးပွဲတော်ကပွဲတွေမှာဝစ်ဆင်ကြတဲ့ဒီမျက်နှာဖုံးတရားရှိမျိုးကို1998ခုတည်းကနေစလုပ်တာ2009အထိဆိုရင်စုစုပေါင်း10နှစ်ကြာခဲ့ပါတယ
်။ဆမ်ဘာသာရေးပွဲတော်ကိုမွန်ဂိုလီးယားမှာ19ရာစုအစောပိုင်းကစပြီးကျင်းပခဲ့ကြတာပါ။ဒါပေမဲ့1930ပြည့်နှစ်နှောင်းပိုင်းကွန်မြူနီဝါဒကြီးစိုးလာတဲ့အချိန်တွေမှာဒီဘာသာရေးပွဲတော်ကိုပိတ်ပင်ထားခဲ့ကြပါတယ်
။ Modern 800 temples and including of first lot of Buddhist objects.
အရင်ချိန်ကဘုရားကျောင်း800ကျော်ဖျက်ဆီးခံခဲ့ရပြီးဒီပွဲတော်မှာသုံးတဲ့မျက်နှာဖုံးတွေအများကြီးကိုလည်းဖျက်ဆီးပစ်ကြပါတယ်။ကျွန်တော်ကဒီမျက်နှာဖုံးတရားရှိမျိုးစလုံးကိုပြန်လုပ်ပြခြင်းခဲ့တာပ
ါမျက်နှာဖုံးတစ်ခုစီဟာဇက်ကောင်တစ်ခုစီရဲ့ဇယိုင်းနဲ့သူတို့ပါဝင်ကပြရတဲ့အခန်းကဏ္ဍကိုကိုးစားပြုပါတ
ယ
်ဥမာဗျာဒီမုတ်ဆိပ်ပြုဖို့ကပညာရှိတတ်တော်ရှိဘူဘူးကြီးပေါ့ဒီမျက်နှာဖုံးဝတ်ပြီးကမယ်ဆိုရင်ကျွန်တော်ကပညာရှိကြီးရဲ့ဇယိုင်းကိုကောက်ွက်တွေကနေတဆင့်တရုတ်ဖို့ပြနိုင်မှုကြိုးစားရတာပေါ့
ကနဒီမျက်နှာဖုံးတွေကိုပြန်လုပ်တော့ကသူ့မိသားစုတွေနဲ့တငယ်ချင်းတွေကဒီမျက်နှာဖုံးတွေနဲ့တွဲပြီးဝတ်ဆင်ရတဲ့ဝတ်စုံတွေအစင်တစားတွေကိုကူပြီးတော့ရှာပေးကြပါတယ်။ကနရဲ့အမေကဆက်ချုပ်တဲ့သူဖြစ်ပြီးသူ့အဖေကအလွန်ကိုအမှုပညာဆန်သူပါ။သူကမိဘတွေစီကတင်ယူခဲ့တယ်လို့ကျောင်းမှလည်းအမှုပညာဘာသာရပ်ကိုတင်ယူခဲ့ပါတယ်။သူကမျက်နှာဖုံးတွေကိုရှင်စည်းနဲ့စက္ကူပြောပတ်လွှာတွေကိုသုံးပြီးတော့လုပ်တာပါ။တခုပြီးဖို့တလားလောက်ကြာပါတယ်ဒါကအစင်စင်လို့ရတယ်လို့လွယ်ကူတဲ့အလုပ်တော့မဟုတ်ဘူးလို့သူကပြောပါတယ
် very complete job it's take the time and sitting and making the mark
မျက်နှာဖုံးတစ်ခုလုပ်ဖို့အတွက်အချိန်ယူရပါတယ်မျက်နှာဖုံးတစ်ခုစီတိုင်းအတွက်ဇက်ကောင်စရိုက်ဘယ်လိုရှိမလဲဆိုတာကိုကျွန်တော်သေချာအချိန်ယူစဉ်းစားပြီးမှလုပ်တာပါ
ကနာကဒီမျက်နှာဖုံးတွေတက်ဆင်ကပြတဲ့အကအဖွဲတစ်ခုကိုလည်းဖွဲ့စည်းထားပါတယ်။ဒီအကအဖွဲကနိုင်ငံပေါင်း90ကျော်ကပွဲတော်တွေ၊ပြဇက်ယုံတွေ၊ပြတိုက်တွေမှာသွားပြီးတော့ဖျော်ဖြေကပြခဲ့ပါတယ်။သူပြုလုပ်ဖန်တီးထားတဲ့မျက်နှာဖုံးတွေကတက်ဆင်မွန်ဂိုယဉ်ကျေးမှုကိုတကဘာလုံးကိုချပြဖို့ကသူ့ရဲ့အကြီးမားဆုံးရည်မှန်းချက်ဖြစ်တယ်လို့ကနာကပြောခဲ့တယ်လို့ကိုပိုင်ယဉ်ကျေးမှုကိုထိမ့်သိမ်းဆောက်ရှောက်ဖို့ကလူတိုင်းအတွက်အရေးကြီးဆုံးဖြစ်တယ်လို့လည်းသူကပြောပါတယ်ရှင်။
တခါရှင်များရှင်တမရော့ကစစ်တိုင်းတချို့မှာစစ်စင်ရေးတွေလေးလာကြရက်ဆိုင်ထားပြီးရင်းညာရေးဆွေးနွေးဖို့ကမ်းလှမ်းခဲ့တာအခုဆိုရင်နှစ်လကျော်သွားပါပြီအပြည့်အခက်ရက်ဆဲထားတဲ့ကာလအတွင်းမြမအစိုးရတာဝန်ရှိသူတွေတမရော့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေအကြားတွေ့ဆုံဆွေးနွေးမှုတချို့ရှိခဲ့ပေမဲ့လို့လက်နက်ကိုင်တိုက်ပွဲတွေကလည်းပြင်းထန်နေစေပါအပြည့်အခက်ရက်ဆဲရေးကြီးညာထားပြီးမြင်တိုက်ပွဲတွေဖြစ်နေရတာဘာကြောင့်များပါလဲ လက်နဲ့ကိုင်းပတိပက္ခတွေရော့ပါရည်ပြည်ရင်းညဉ့်ဉန်းရေးမှာဘာတွေကအဓိကအဟန့်တာဖြစ်နေပါသလဲဆိုတာတွေကို VOA ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။အခုစနေနေ့ည VOA တိုက်ရိုက်လေးတိုင်းအစီအစဉ်မှာသွားရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့အမေရိကန် EDN သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်းကပို့ချမှာဖြစ်ပါတယ
်ဒီကနေ့မင်းတင်ပြမယ် EDN အသုံးကတော့
Big Time
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက BIG Big ကြီးမာတာ TIME Time အချိန်လို့လုံးကောက်အဓိပ္ပာယ်ရပါတယ်idiom အဓိပ္ပာယ်အရတော့နှမျိုးယူလို့ရပါတယ်အပျော်ကြီးပြောတဲ့အချိန်ဖြစ်တယ်လို့ဒိဋ္ဌိကျဲပုဂ္ဂိုလ်ကြီးတွေအဖြစ်လဲရည်ညွှန်းအသုံးပြုလို့ရပါတယ် George Crow ပေးတဲ့ဥပမာမှာတော့
I really had a big time at the New Year's party I went to last year. The food was great and I got to meet some big time people like senators and other important people like that.
ပြီးခဲ့တဲ့နှစ်ကနေ့တကူပါတီသွားတော့အပျော်ကြီးပြောလိုက်တာဗျာအစားအသောက်ကလည်းကောင်းပြီဒါအပြင်ထက်လွတ်တော်အမတ်တွေနဲ့တခြားအရေးကြီးတဲ့ပုဂ္ဂိုလ်တချို့တွေလည်းတွေ့ဆုံခွင့်ရခဲ့တယ်လို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I really had a big time at the New Year's party I went to last year. The food was great and I got to meet some big time people like senators and other important people like that.
အပျော်ကြီးပြောတဲ့အချိန်ဆိုရင်ဘယ်လိုပြောမလဲ?
Big time
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လာသန်းရဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရအပြီးမှာတော့အခုတခါကျမ်းမာရေးကဏ္ဍဖြစ်ပါလေခင်ဗျာ။ဒီတစ်ပတ်မှာတော့အရေးပြားထိမ့်သိမ့်မှုအခြေခံအပိုင်းတစ်အကြောင်းကိုတင်ပြဆွေးနွေးထားပါရစေ။ဒီအကြောင်းမြန်မာနိုင်ငံကအရေးပြားအထူးကဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ဆွေးနွေးတင်ပြထားတာပါ။
โอเคရေပြားတစ်ခုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီအရေးပြားထိမ့်သိမ့်မှုအခြေခံအကြောင်းကိုဒီနေ့ပြောမှာပါဆရာကြီးအဲဒီခါကျတော့ဒီအရေးပြားထိမ့်သိမ့်မှုနဲ့ပတ်သက်ပြီးတော့အဓိကအချက်တွေကိုစပြီးတော့ပြောပြပေးပါလားဆရာကြီ
းဒီအရေးပြားထိမ့်သိမ့်မှုဆိုတာကလူတိုင်းလုပ်ဖို့လိုအပ်တယ်လीတကယ်တော့အရေးပြားထိမ့်သိမ့်မှုလုပ်တယ်ဆိုတာလောက်အောင်လုပ်တယ်ပြောလဲပြောရင်လည်းပြောလို့ရတယ်ဒါပေမဲ့လောက်အောင်လုပ်တာတွေဟိုကတပိုင်းသက်သက်ပေါ့နော်ကိုခန္ဓာမှာရေပြားနဲ့ပတ်သက်တာတွေမဖြစ်အောင်လို့ရေပြားထိန်းသိမ်းမှုကောင်းမှနောက်ဆက်တွဲပြဿနာတွေမဖြစ်အောင်လို့ကျန်းမာရေးအတွက်လုပ်ဖို့လိုအပ်တယ်ဆိုတာကိုအဓိကပြောချင်တာပါအဲ့တော့အခုကတော့အခြေခံရေပြားထိန်းသိမ်းမှုအကြောင်းလေးတွေဒီမှာဒီကရေပြားရဲ့စွမ်းဆောင်ရည်ပူကောင်းအောင်လုပ်တာပေါ့ဗျာအဲ့မှာအဓိကနှစ်ချက်ပြောချင်တယ်ပထမတစ်ခုကရေပြားပစ္စည်းမှုပြန်တက်နိုင်တဲ့ညော်နေအောင်လုပ်တာဒုတိယတစ်ခုကတော့ရေပြားရဲ့လုပ်ငန်းတောင်ဝင်ပိုကောင်းအောင်ဆိုပြီးတော့ရေပြားချက်နှစ်မျိုးနဲ့လုပ်တာဘာဖြစ်လို့လဲဆိုတော့ကိုခန္ဓာမှာရေပြားဆိုတဲ့အင်္ဂါအစိပ်ပိုင်းကကိုခန္ဓာရဲ့အပြင်ဆုံးမှာနေရတဲ့တောင်းဝင်းကျင်အခြေအနေတွေဖြစ်တဲ့လေတုမေယောင်ကြီးနောက်ရေစပ်ပြားဓာတုပြားပစ္စည်းဘာနဲ့ပဲထိတွေ့သူကထိတ်ဆုံးအောင်ခံရတယ်ဆိုတဲ့အခါကျတော့ပစ္စည်းမှုအနည်းငယ်များရှိတယ်နောက်တစ်ခါအသက်ကြီးလာတဲ့အခါကျရင်လည်းအိုမင်းပျက်စီးလာတယ်။အဲဒီတော့အဲဒီပျက်စီးမှုတန်းတန်းတည်းများယောနေအောင်တော့ကျွန်တော်တို့လုပ်ပေးသင့်တယ်။ဒုတိယတစ်ချက်ကတော့အရေးပြားရဲ့ဆွမ်းဆောင်ရည်ဖြစ်တဲ့လုပ်ငန်းတောင်ဝန်တွေပိုကောင်းအောင်လုပ်ပေးရမယ်။ဒါကြောင့်မလို့ရေဘူးကအပြင်းတော့ဗျာ။အရေးပြားရဲ့ဆွမ်းဆောင်ရည်တက်အောင်လို့နေအောင်ကြီးကာကွယ်ဖို့ကအရင်ကြီးကြည့်တယ်။အသား၆တောက်ကာကွယ်ပေးဖို့လိုတယ်။ဆေးလိမ့်တောက်ဖို့လိုတယ်။ဝက်ဆန်ရှင်မကုတ်ဘူးမဖဲဖို့အရေးပြားကိုညင်သာကန်တန်ရှင်းပေးဖို့နောက်ဝက်ဆန်မားတွေအတွက်တန်းတန်းသမားဝက်ဆန်မဖြစ်စေတဲ့ပစ္စည်းတွေသုံးဖို့လိုတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီအခြေပြားပျက်စီးတာကိုတန်းတန်းသမားနည်းဖို့အတွက်ဘာတွေဆောင်မှုရှောင်မှုလုပ်မလဲဆရာ
ရေသာပျက်စီးမှုတန်းတန်းသမားယောနေအောင်လုပ်ဖို့လို့ပြောလိုက်တဲ့အတွက်ကြောင့်မလို့အခြေပြားစွမ်းဆောင်ရည်ကျဆင်းနေတဲ့အခြေအနေတွေကိုသိဖို့လိုတယ်ပေါ့နော်အဲ့တော့ပထမဆုံးအချက်ကတော့ အသက်အရွယ်ဥမင်းချင်းပေါ့အဲဥမင်းလာတဲ့အခါရေပြားငွေစင်ကားတော့လုံးမလုံးနိုင်တော့ဘူးကျွန်တော်တစ်ချက်ကတော့စိတ်ဖိစီးမှုပြစိတ်နဲ့ယုံနေဆိုတာတွဲနေတဲ့အတွက်ကြောင့်မလို့ပျော်ရွှင်နေတဲ့အချိန်မှာမျက်နှာကြည့်လို့ကောင်းသလိုမျိုးဖြစ်ပြီးတော့အဆင်မပြေတဲ့အချိန်မှာဆိုရင်ထိုင်းမိုင်းနေတယ်အဲလိုပဲ stress ညားနေတဲ့အချိန်မှာဆိုရင်ကိုယ်ခန္ဓာကကိုတီဆုံးဆိုတဲ့ဟော်မုန်းကိုထုတ်ပေးတယ်အဲ့ဒီဟော်မုန်းကဒီအရေပြားရဲ့ဆွမ်းဆောင်ရည်ကိုကျစေတယ်ဗျ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအရေပြားဆွမ်းဆောင်ရည်ကျဆင်းစေတဲ့အခြေအနေတွေ
သိအေးတဲ့နေရာတွေနောက်သိအေးတဲ့ຢာတီပေါ့နော်ဆောင်းရာတီမှာအသားတွေပတ်တယ်အသားပတ်တယ်ဆိုတော့ဘာဖြစ်လာလဲဆိုရေပြား၆တယ်အစီလွားရော့ရောကကြားကြီးတက်တာအဲ့တော့လူလူနေနေရေပြားရားတယ်ပုံမှန်ရှိရမယ့်အဆိုတော့အစီတက်ကိုကောင်းကောင်းမထိန်းနိုင်အောင်အဲ့တော့ပတ်ကြားရည်ဧည့်တဲ့အခါကျတော့အဲဘိုးဝင်နာရီလိုမျိုးဖြစ်တယ်သူရဲ့ကာကွယ်တားဆီးမှုလုပ်ငန်းကိုခေါ်တယ်တကားလိုပိတ်ထားတဲ့လုပ်ငန်းမျိုးမလုပ်နိုင်ဘူးနောက်ထပ်ဒီရေပြားဆန်းဆောင်ရင်ကြားစီတဲ့အချက်ကတော့ကလင်စာတို့ဆက်ပြားတို့ကြီးချွတ်စီတွေအဲ့ဒီပစ္စည်းတွေကိုလိုတာထက်ပိုပြီးတော့သုံးရင်ရေပြားမြင့်နေပြန်မှရှိတဲ့အစီလွားလေးကပြောင်းသွားတယ်ပြောင်းသွားရင်ရေပြားက6ရောရေပြားဆန်းဆောင်ကိုကြားစီတယ်ဒါမှမဟုတ်လို့အဲ့ဒီတုံးလေးပစ္စည်းရဲ့အပြင်းအထန်ကိုအရင်မတုံးမှုကိုလည်းလိုပါတယ်။နောက်လိမ့်စေးတွေဥမာလွယ်လွယ်ဝယ်လို့ရတဲ့လိမ့်စေးတွေဈေးထဲမှာဆိုင်ဒီမှာစည်းဆိုင်ဒီမှာညှစ်စည်းမျိုးစုံပေါ့ဗျာ။အဲ့ဒီကောင်တွေကအရေပြားဆန်းဆောင်ရေးကြတယ်ကော်တီဇုန်းဆိုတဲ့စည်းတွေပါတယ်။အဲခဏတာလိမ့်လို့ကောင်းပြီးမယ်အကြာကြီးလိမ့်တဲ့အခါကျရင်ရေပြားပါပြီးတော့ရေပြားရဲ့လုပ်ငန်းတာဝန်တွေကိုသူကနှောက်ရက်ပေးတယ်။အဲကြောင့်မို့လို့မတုံးတဲ့နာတွေကိုရေရှည်မှာမတုံးဘူးလေအရေးကြီးပါတယ်။နောက်ဆုံးတစ်ခုကတော့ရေပြားမှာယောဂဖြစ်တယ်ဆိုရင်ရေပြားရဲ့ဆွမ်းဆောင်ရည်ကျတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုရေပြားဆွမ်းဆောင်ရည်ကျဆင်းပြီးတော့ရေပြားပျက်စီးတဲ့တံပေါ့နော်နေရောင်အတွက်ဆရာကြီးဘယ်လိုကာကွယ်သင့်လဲ
ရေပြားသင်းသိမ်းမှုပျက်စီးတွေအဲဒီ skin care product တွေကိုလိုအပ်တယ်လို့ပေါ့ကိုယ်နဲ့သင့်တော်တာကိုရွေးချယ်ပြီးသုံးသပ်ဖို့လိုပါတယ်ပြီးတော့တခြားရှောင်သင့်တဲ့အရာတွေကိုနေရောင်ကြီးကိုမျိုးအဲဒါလူပစ္စည်းပင်းပင်းတွေလိုမျိုးစားပြပစ္စည်းပင်းပင်းတွေကိုကျောင်းမဲ့ဥစ္စာတွေကိုရှောင်သိမ့်ဖို့လိုပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဆရာကုဏပြောတယ်ဒီအရေးပြားထိန်းသိမ့်မှုပစ္စည်းတွေအဲ့ဒါတွေရောဘလို့အနေထားမျိုးတွေကိုဆွလို့ရလားဆရာကြီ
းဒီမှာတော့လေဟို celebrity ခေါ်တဲ့ minimum တွေရောအမှုပညာတဲ့တွေရောကျွန်တော်တို့ဖြေနေကြတဲ့ skin care တွေတုံးတယ် skin care တွေတုံးတယ်တကယ်တကယ်ကတော့သူတို့ပြောနေတာဒီသူတို့ရည်ညွှန်းနေတာတွေကအနောက်ကပစ္စည်းတွေ makeup တွေကိုပြောတာဗျာကျွန်တော်အင်္ဂလိပ်လိုပြောရင် lab on issue of cosmetic ပေါ့နော်အဲအခုပြောတဲ့ skin care ပစ္စည်းတွေဆိုတာဒီအလကုန်ပစ္စည်းတွေကိုစုလို့ရမဟုတ်ပါဘူးဒီအရေပြားတန့်ရှင်းမှုဟိုထိန်းသိမ်းမှုအတွက်လိုအပ်တဲ့ပစ္စည်းတွေပေါ့ဗျာဥပမာဆိုရင်ဆက်ပြားတွေဒါမှမဟုတ် cleanser ဒါမှမဟုတ် facial foam အဲ့လိုမျိုးခေါ်တဲ့တန့်ရှင်းတဲ့ပစ္စည်းတွေဒီကတကူကတော့အစီပြန်နာတွေပါတွေအတွက်လိမ့်တဲ့နောက်အသားတင်းအောင်လိမ့်တဲ့ toner တို့ astringent တို့ clarifier တို့အဲ့လိုမျိုးခေါ်တဲ့ toner မျိုးစုံနောက်ရေပြားရဲ့အဆိုတက်ကိုထိန်းသိမ်းမိတဲ့ပစ္စည်းတွေပေါ့ moisturizer တွေ hydrator တွေနောက် eye cream မျက်လုံးအတွက်တက်တက်ပေါ်လာတဲ့ cream တွေနောက်နေရောင်ခြည်ကာတဲ့ပစ္စည်းတွေ sunblock တို့ sunscreen တို့အဲ့လိုမျိုးလိမ့်စေးတွေ jelly spray တွေနောက်ကိုယ်ခန္ဓာအတွက်သုံးတဲ့ scrub တွေဟိုကြီးချွတ်စည်းတွေပေါ့နော်နောက်မျက်နှာမှာကပ်တဲ့ mask တွေအဲ့လိုဟာမျိုးတွေကဒါရေပြားထိန်းသိမ်းမှုပစ္စည်းတွေဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီပစ္စည်းတွေကဘယ်ဟာတွေအဓိကရွေးသုံးတယ်လဲဆရာ
တော့အသားကြီးကမတူဘူးလေကိုယ့်ရဲ့အသက်အရွယ်နောက်ကိုယ့်ရဲ့အလုပ်ကိုင်းပုံစံပေါ့နော်ရုံးထဲမှာအတွင်းခန်းထဲမှာလူမျိုးနေရတဲ့ပုံစံမျိုးလားရေအောင်မှလုပ်တဲ့လူဒါမှမဟုတ်အပြင်မှာအလုပ်လုပ်ရတဲ့လူရဲ့ပုံစံမျိုးလားဒီဘူးရဲထဲရတဲ့လူအဲနောက်တစ်ခါအားကစားသမားမျိုးညဘက်မှာလုပ်လုပ်တဲ့လူစတဲ့အလုပ်ကိုင်းပုံမူတည်ပြီးတဲ့တယောက်နဲ့တယောက်ကလိုအပ်ချက်မတူဘူးနောက်ကိုယ့်ရဲ့အသားကြီးပေါ့နော်အဲ့ပေါ်ဒီမှာမူတည်ပြီးတော့ရွေးချယ်သင့်တယ်အသက်အရွယ်ရလို့ပြောမယ်ဆိုရင်တော့အသက်ငယ်တဲ့လူတွေကအသက်ကြီးတဲ့လူတွေအတွက်အဆူတက်ပေါ့နော်မော်ရှာပုံများတယ်နောက်ဒီကိုယ့်ရဲ့အရေပြားပုံစံကတချို့ကအစီပြန်တဲ့အသားရည်တချို့ကချောက်တဲ့အသားရည်တချို့ကျတော့အစီပြန်တဲ့ချောက်တာရောနှောနေတဲ့ပေါင်းစပ်အသားရည်အဲ့ဒီပေါ်ဒီမှာမူတည်ပြီးတော့လည်းရွေးချယ်သင့်တယ်နောက်ဒီ skin care တွေကမျိုးသမီးတွေမကပဲနဲ့မျိုးသားတွေလည်းသုံးသင့်တယ်မျိုးသားဆိုရင်တော့သူ့ရဲ့အရေပြားကရေပြားအပြင်ပူပြီးထူတဲ့အတွက်ကြောင့်မလို့နည်းနည်းပူပြီးပြင်းတဲ့မျိုးစားကိုတုံးဖို့လိုတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်ထိုင်းခြေဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ
အ ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ FIBA ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းမီနယ်လွတ်တော်ဒူးဥက္ကဋ္ဌကိုယာဒူးကနေနှုတ်ထွက်ခိုင်းတဲ့ကိစ္စနဲ့ပတ်သက်ပြီးခိုင်လုံတဲ့အကြောင်းရင်းကိုခြားပြဖို့မင်းတက်မြို့နယ်ပြည်သူတွေကတောင်းဆိုလိုက်ပါတယ်။ကြောက်ဖြူမြို့အထွေထွေအုပ်ချုပ်ရေးမှူးရုံးမှာဘုံပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ၁၀ယောက်ခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပေးရှောင်တွေနေရပြန်နိုင်ခြင်းမရှိသေးတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘဟုကနေချင်းပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဦးအောင်တန်းကိုရာထူးကနေနှုတ်ထွက်ခိုင်းတဲ့ကိစ္စနဲ့ပတ်သက်ပြီးခိုင်လုံတဲ့အကြောင်းရင်းကိုမဲဆန္ဒရှင်ပြည်သူတွေထံချပြဖို့မင်းတပ်မြုပ်နဲ့မဲဆန္ဒရှင်ပြည်သူတွေကနေတောင်းဆိုလိုက်ပါတယ်ဦးအောင်တန်းကိုဖေဖော်ဝါရီ23ရက်နေ့နောက်ဆုံးထားပြီးရာထူးကနေနှုတ်ထွက်ဖို့နှုတ်ထွက်ခြင်းမပြုပါကလွတ်တော်အတွင်ပြစ်တင်ရှုတ်ချနှုတ်ထွက်စေမယ်ဆိုပြီး NLD ပါတီဒုတိယဥက္ကဋ္ဌနဲ့ဒေါက်တာစော်မြင့်မောင်ကလက်မှတ်ရေးထိုးပြီးဖေဖော်ဝါရီ18ရက်နေ့ကနောက်ဆုံးအကြိမ်တတိပေးခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမင်းတပ်မဲဆန္ဒရှင်ပြည်သူများကိုစာမင်းတပ်အရက်ဖက်ဖွဲ့စည်းကဦးဆောင်သူ10ဦးတို့ကနေလက်မှတ်ရေးထိုးပြီးတော့ NLD ပါတီဒုတိယဥက္ကဋ္ဌနဲ့ဒေါက်တာစော်မြင့်မောင်နဲ့ချင်းပြည်နယ်လွတ်တော်ဥက္ကဋ္ဌဦးစိုးပွဲထံကိုလိမ့်မူပြီးဖေဖော်ဝါရီလ25ရက်နေ့ကအိတ်ပွင့်ပေးစာတစ်စောင်ပေးပို့ခဲ့ကြတာဖြစ်ပါတယ်ချင်းပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌနှုတ်ထွက်ခိုင်းတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးချင်းပြည်နယ်လွတ်တော်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဘဟုဘက်ကယနေ့ချိန်ထိပွင့်လင်းမြင်သာစွာထုတ်ပြန်ခြင်းမရှိသေးပါဘူ
းရခိုင်ပြည်နယ်ကြောက်ဖြူမြို့အထွေထွေအုပ်ချုပ်ရေးမှူးရုံးမှာဘုံပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ10ယောက်ခန့်ထိခိုက်ဒဏ်ရာရရှိခဲ့တာပါဖေဖော်ဝါရီ26ရက်ညနေပိုင်းမှာကြောက်ပြူမြို့နယ်ထွေထွေအုပ်ချုပ်ရေးမှူးရုံးလုပ်သားတွေတန့်ရှင်းရေးလှုပ်ဆောင်နေစဉ်အမိုက်မီးရှို့တဲ့ချိန်မှာဘုံပွားကွဲတာဖြစ်ပြီးအုပ်ချုပ်ရေးဝန်ထမ်း9ဦးမိသားဝန်ထမ်း2ဦးထိခိုက်ဒဏ်ရာရလို့စေရုံတင်ထားရပြီးတမန်ထိခိုက်မှု2ဦးရှိတယ်လို့အုပ်ချုပ်ရေးမှူးဦးစိုးမှုကျော်ကပြောပါတယ်ဒီဘုံပွားကွဲမှုမှာဘယ်သူဘဝလက်ချက်ဆိုတာစစ်ဆေးနေစေလို့သူကဆိုပါတယ်ကြောက်ပြူမြို့နယ်တွင်းမှာတော့ဘုံပွားကွဲမှုနဲ့တိုက်ပွဲတွေဖြစ်ပွားမှုဖြစ်စဉ်မရှိခဲ့ပေမဲ့အခုလိုဖြစ်ပွားလာတာဟာဒေသတွင်းလုံခြုံရေးကိုချင်းချောက်နေတယ်လို့ဖြစ်တယ်လို့ကြောက်ဖြူဒေသခံတွေကပြောပါတယ်ဖေဖော်ဝါရီ26ရက်နေ့မှာလဲဘူတီတောင်မြို့စကကဆန်ကတာဝင်းတွင်ဘုံပောက်ကွဲခဲ့ပြီးအရာရှိတူရဲ့စနီးသေဆုံးမှုဖြစ်ပွားခဲ့ပါတယ
် SNLD ပါတီမူဝါဒရပြင်ဆင်ဖို့နဲ့ပါတီစည်းစနစ်ကျဖို့အတွက်ဘဟုအလုံးမှုဆောင်များအဖွဲ့ထားရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်ပါတီဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်ရှေ့ဆက်ပါတီရဲ့စည်းစနစ်ကျမှုအတွက်ပြင်ဆင်ခြင်းပါတီမူဝါဒပြင်ဆင်ခြင်း2020ရွေးကောက်ပွဲအောင်နိုင်ခြင်းအတွက်ပြင်ဆင်ခြင်းစတဲ့ခေါင်းစဉ်တွေကိုဆွေးနွေးခဲ့ကြတယ်လို့ကွင်းစင်တွေ့ဆုံမှုမှာပါဝင်တဲ့တွဲဖက်အတွင်းရင်းမှုနှစ်ဆိုင်လက်ကပြောပါတယ် SNLD ကြားခေါင်းပါတီဟာ18ရက်နေ့ကတီဘော19ရက်နေ့ကလာရှို21ရက်နေ့ကတန့်ရနဲ့22ရက်နေ့ကမောင်ရယ်မြို့နယ်ကပါတီဝင်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ် SNLD ပါတီဟာ2015ပါတီစုံရွေးကောက်ပွဲ2019ကြားဖြတ်ရွေးကောက်ပွဲတွေမှာလွတ်တော်ကိုယ်စားလှယ်46နေရာအနိုင်ရထားတဲ့ရှမ်းနိုင်ငံရေးပါတီတစ်ခုဖြစ်ပါတယ်
ခွဲမဆော့ရင်းနဲ့တခုတီတော်တတ်မတော်သာရှိရှိကိစ္စတွေနဲ့နိုင်ငံရေးဆွေးနွေးမှုတွေသိဆုံးမှုဖြစ်ပေါ်နေပြီးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပြည်လုံးဇရုရအစည်းအဝေးကိုလည်းတတ်မှတ်ချိန်တိုင်းမကျင်းပနိုင်တဲ့အတွက်တနင်္ဂနွေလိုပြစ်ခတ်တက္ကမှုရစရေးသဘောတူစာချုပ် NCA ပေါ်မှာမွန်လူထုတွေယုံကြည်မှုကျဆင်းလာတယ်လို့မွန်ပြည်ထောင်ပါတီရဲ့82ကြိမ်မြောက်အမျိုးသားနေ့မှာထုတ်ပြန်ထားပါတယ်။မွန်ပြည်ထောင်ပါတီဟာနိုင်ငံရေးဆွေးနွေးမှုပြုလုပ်နိုင်ဖို့အတွက်ရည်ရွယ်ပြီး NCA လက်မှတ်ရည်သွေးခဲ့တာတစ်နှစ်ပြည့်ပြီဖြစ်ပေမဲ့လည်းမွန်၊ကရင်နဲ့တနင်္သာရီတိုင်းဒေသကြီးမှာရှိတဲ့ပြစ်ခတ်တက္ကမှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GNCA 3နေရာတို့မှာလည်းမပါဝင်နိုင်သေးတဲ့အတွက်ဆွေးနွေးမှုတွေကြည်လည်မှုမရှိသေးဘူးလို့ထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီ20ရက်နေ့ကမွန်ပြည်ထောင်ပါတီဗဟုသဏ္ဍာန်ချုပ်ကနေဦးစီးကျင်းပတဲ့82ကြိမ်မြောက်မွန်မျိုးရနေခန်းနာကိုထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသရှိမွန်ပြည်ထောင်ပါတီသတ္တိဧရိယာပလက်တွန်ဖိုက်ကျေးရွာမှာစစ်ရေးပြအလံတင်ခန်းနာနဲ့ကျင်းပခဲ့ပြီးသတင်းထောက်တွေကိုရှင်းလင်းပြောကြားခဲ့တာလည်းဖြစ်ပါတယ်
Lame Natanase, Yuka Puema, Palon Sawa Democratic Party, and Nine, Kayin Pine, Mapian, and we all shim Jai Mapche Pare, Kayin Thombari, Bound Be Percy like the KNDP Partya, Kayin Pine, we all shim Jai Mapche de Atue, Palon Sawa Party, and Nine, Tapi, Mapian of Hulu, Yaking at the Botu, Biosu, Tabime, a Kupian Lewin Jain Chinha, Kayin Pizuri, we watwasi Delu, KNDP Okata. မန်းအောင်ပြီးဆိုကပြောပါတယ်နိုင်ငံရေးပါတီအနေနဲ့အနေဆုံးမဲဆန္ဒနဲ့တုံးနေရာဝင်ရောက်မပြိုင်ပါတီဖျက်ရမှာဖြစ်တဲ့အတွက်ကရင်ပြည်နယ်ကလွဲရင်ကရင်ရှိတဲ့အခြားနေရာတွေမှာပဲတွားရောက်ရှင်ပြိုင်မယ်လို့2018ခုနှစ်ကဖလုံစဝပါတီဘက်ကပြောဆိုထားတာလည်းရှိခဲ့ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ Asoya Damro Nine, Shambi Nepawe, Sitang Naku, Lila Ja, a picker yese tabi, Sibi Shangri, Niep Yanai, Sanguet Dome, Lupiosu, Tabi Me, Shambi Nem Yabanga, Sibi Shangri, Niep Yanai Jim Shi Bibao, Sibi Shangri, Niep Yan Jim Bimele, Longju Yi, Kimeni the Lu, Sishan Sukamale, Sawuni, Kakari, Duni Yare, Lu Subare, Ami Suzi Tago, Nago Ingani, then set Bitabare.
Sibi Shangri, Niapiana Yidwen, Amakan Jamashi Dizalu, a Kate Mumu Shini Relu, Shamine, Nankamu, Panlong, GBC, Sibi Shangsakanga, Let Home Manager, Upan Laga, Piovare.
Ajinga Lube, the gate, Ninging Chan Chan, General, Piani Chimbi, Bio, Ajinga Lube, General, Go Imani, you go yet a Chamiri, Ajinga Lube, Pian Luxa Chin, Vilo. Tana de Jau, Kanakana Big Jab, or no, or Papi Mano Matio.
ညာဆလို့ရှိရင်လည်းတူတူကသူတနတ်တန်နေပဲကြားနေရပါတော့သူတို့စစ်တပ်ကနေပဲမင်းမြုပ်မိုင်းကြအခဏခဏပဲကြားနေရပါတော့ကျွန်တော်တို့ရွာကကျွဲတွေမှာတွေလည်းခဏခဏတည်ရပဲနေဝန်နေတန်းဘလောင်စစ်ဆောင်စခန်းကစစ်ဘေးဆောင်300ကျော်ကလည်းလက်ရှိမှာမြေနေရွာပြောင်းရွှေ့ပေးရမယ့်အနေအထားတွေရှိနေတဲ့အတွက်အကူအညီတွေလိုအပ်နေတယ်လို့စခန်းကော်မတီဝင်တော်ဝင်းဝင်းရွှေကပြောပါတယ်ကျမတို့နေလာတာဒီကဒီဇင်ဘာ လက်ရှိနေတဲ့မြေကကြတော့ဒီဘုံနယ်မြေတောင်တွေရဲ့ပိုင်နယ်မြေတောင်တွေရဲ့ပိုင်နယ်မြေကြတော့ကျမတို့တောင်လူမျိုးစုကလည်းများလာပြီကုညီပေးမဲ့လို့ရှင်ကလည်းခုချိန်ပြီးစောင့်ညော်နေသေးပါဒါမဲ့ပုံမလာသေးဘူးပေါ့ရှင
်နေဝန်းဒီတောင်ဘလောက်စစ်ဆောင်စကန်းကစစ်ဘေးရှောင်389ဦးကတော့ကချင်ပြည်နယ်မန်ဝင်းကြီးမြို့နယ်မန်လွယ်ဆက်ရွာမန်လွယ်အောက်ရွာနဲ့ကျူဆန်းကျေးရွာ3ရွာကနေ2012ခုနှစ်ဒီဇင်ဘာလကနေစတင်စစ်ဘေးရှောင်လာတာဖြစ်ပြီးအခုချိန်ထိနေရမပြောင်းနိုင်သေးတာဖြစ်ပါတယ်နန်းခမ်းမြို့နယ်တွင်းမှာရှိတဲ့နေဝန်းဒီတောင်ဘလောက်စစ်ဆောင်စကန်းကျော်ဝမ်းကျော်တူပန်လုံကချင်းစစ်ဆောင်စခန်း KPC ရှိစစ်ဘေးရှောင်စခန်းနဲ့စစ်ဆောင်တွေအားလုံးကတော့မိမိတို့ရဲ့နေရရင်းကိုပြောင်းနိုင်ရေးအစိုးရနဲ့အကူအညီပေးရေးဖွဲ့တွေကိုအကူအညီတောင်းသွားမယ်လို့စစ်ဆောင်တွေကပြောပါတယ်အစိုးရကနေပြဋ္ဌာန်းလိုက်တဲ့မြေလွတ်မြေလိုက်မြေရန်ဥပဒေပြင်ဒေသတွင်းလွတ်ဆောင်ရမယ့်ယထာလမ်းနဲ့ကာလမ်းဖောက်လုပ်မဲ့စီမံကိန်းတွေကြောင့်၎င်းတို့ရဲ့မြေနေရာတွေဆုံးရှုံးသွားမှာကိုစိုးရိမ်တဲ့အတွက်နေရအများဆုံးပြောင်းချင်တယ်လို့ပန်လုံစစ်ဆောင်စခန်းကတော်ကင်လွန်းကပြောပါတယ်
အဓိကကိုမြေနေရာဆုံးရှုံးမှာလဲကိုကြောက်ဆုံးပဲပေါ့နော်ကျမတို့ကမြေနေရာဒီဆုံးဆုံးမှာကြောက်လို့တာကျမတို့ကအဓိကပြောင်းချင်တာပေါ့နော
်စစ်ဘေးရှောင်နေနေနဲ့လုံခြုံစွာနေရရင်းပြန်နိုင်ဖို့နဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နိုင်ဖို့အစိုးရအနေနဲ့အကူအညီပေးစီလိုတယ်လို့စစ်ဘေးရှောင်တွေကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲငင်းချင်းကြီးလုပ်ငန်းစဉ်တွေမှာပါဝင်ဖို့နဲ့အပြစ်ရရေးဆွေးနွေးနိုင်ဖို့အတွက်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကနေအစိုးရရဲ့ NRPC နဲ့ရောတပ်မတော်နဲ့ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်ဆွေးနွေးပွဲနှစ်ရက်လုံးမှာပါဝင်တဲ့ SSPP SSA ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဘုံမူဆိုင်ဖုန်းဟန်ကိုနမ်ဟောင်းကနေဆက်သွယ်မေးမြန်းရမှာရှမ်းဘာသာနဲ့အခုလိုမျိုးစတင်ပြောဆိုပါတယ်
NRPC နဲ့ဆွေးနွေးတာကယုံကြည်မှုပြန်နဲ့တည်ဆောက်ဖို့ဒေတာဖွံ့ဖြိုးရေးအတွက်ဆောင်ရွက်ဖို့စတာတွေဆွေးနွေးတယ်။ငင်းချမ်းရေးခရီးပယ်ထိရှိပြီလဲဆိုတာတွေကိုဆွေးနွေးပါတယ်။အလုတဘောဆွေးနွေးကြတာပါပဲ
။ဟုတ်ကဲ့ဖေဖော်ဝါရီလ22ရက်နေ့ကအစိုးရရဲ့ NRPC နဲ့တွေ့တော့အစိုးရဘက်ကဘာတွေဆွေးနွေးခဲ့ပါသလဲရှင
်။အေး NRPC တဲ့တွန်းတွန်းဦးအရှင်းကြီးချုပ်အန်ဟော NRBC ဖက်ကဥဆောင်လာတဲ့ရှင်းနေချက်ဥထွန်းထွန်းကအစိုးရဖက်ကလှုပ်ဆောင်နေတာကိုရှင်းပြတယ်ဥသိန်းဆောင်ဥခင်ဆောင်ဥတို့ကတော့လက်ရှိငင်းချမ်းရေးလုပ်ငန်းစဉ်နဲ့ရှေ့ဆက်လှုပ်ဆောင်ရမယ့်လုပ်ငန်းစဉ်တွေကိုရှင်းပြတယ်ဥစော်ထေးကတော့ SSPP နဲ့အစိုးရကြားဆက်ဆံရေးနဲ့လုပ်ငန်းဆောင်ရွက်ခဲ့ရမှုတွေကိုရှင်းလင်းတယ်အားလုံးပါဝင်ရေးမှုကိုလည်းဆွေးနွေးခဲ့ကြတယ်ဒါပေမဲ့အခက်အခဲလေးတွေရှိနေတယ်လို့အကောင့်ထင်မဖော်နိုင်သေးတာပါကျွန်တော်တို့လှုပ်ချင်တဲ့ဒေတာဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေကိုတော့အထက်ကိုတင်ပြပြီးမှတာပြန်ပြီးအကြောင်းပြမယ်လို့ပြောပါတယ်
ဖေဖော်ဝါရီ25ရက်နေ့တက်မတော်ကိုယ်စားလှယ်တွေနဲ့တွေ့တုန်းကရော SSPP ဖက်ကပါရီဆွေးနွေးပါတယ်လေရှင
်။အဟောခါတဲ့ကပွားခံပွင့်လေးမိုင်ပောင်းလို့
ကျွန်တော်တို့ဘက်ကဆွေးနွေးဖြစ်ခဲ့တာကတော့1948ခုနှစ်ကလေးကပင်လုံမြို့မှာတဘောတူထားတဲ့တိုင်းရင်းသားတွေတန်းတူညီမျှရေးကိုပိုင်ပြတ်ထန်းခွင်စတာတွေကိုအရင်ကင်နယ်ဖြစ်ရှင်းစေလိုတယ်ဒါတွေကိုတခုမှအကောင့်ထဲမပေါ်ရသေးဘူးပြဿနာအရင်ကမဖြေရှင်းပဲအဖျားကိုပဲဖြေရှင်းခဲ့တာကြောင့်တိုင်းရင်တားလက်နဲ့ကင်တွေတောပြန်ခိုတဲ့ဒါတကတွေကျွန်တော်တို့မှအများကြီးရှိခဲ့ဘူးတဲ့ပင်လုံစာချုပ်ပါအချက်လက်တွေကိုအကောင့်ထဲမပေါ်နိုင်ဘဲနိုင်ငံရေးကိုစီရင်နီးနဲ့ဖြေရှင်းနေတာနှစ်ပေါင်း90ကျော်ပြီဒီနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနီးနဲ့ဖြေရှင်းအဖြေရှာမယ်ဆိုရင်တော့လက်နဲ့ကင်တိုက်ခိုက်စရာအကြောင်းကိုမရှိပါဘူးပင်လုံစာချုပ်ကိုကနေ့အထိတစ်ချက်မှအကောင့်ထဲမပေါ်နိုင်သေးလို့ဒီကနေ့အထိပြဿနာဖြစ်နေရတာဖြစ်တယ်။စားတဲ့အချက်တွေကိုကျွန်တော်တို့ဘက်ကပြန်လည်ဆွေးနွေးပါတယ
်။ NRPC နဲ့တက်မတော်ကိုယ်စားလှယ်တွေကိုနေပြည်တော်မှာတွားရောက်ဆွေးနွေးခဲ့တဲ့ SSPP SSA ဖက်ကကိုယ်စားလှယ်တွေကတော့ SSPP ဒုတိယဥက္ကဋ္ဌနှင့်ဘုချုပ်ဇော်ခွန်စိန်ဇော်နော်လစ်ဇော်တွန်းခမ်းဇော်ဖုံးဟန်နဲ့ဇော်တန်းခေါင္ငါဦးတို့ဖြစ်ပြီးတော့တက်မတော်ကိုယ်စားလှယ်ဖက်ကတော့ဘုချုပ်ရပြည့်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ပဲဖြစ်ပါတယ်ရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ချင်းပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဦးအောင်တန်းကိုရာထူးကနေနှုတ်ထွက်ခိုင်းတဲ့ကိစ္စနဲ့ပတ်သက်ပြီးခိုင်လုံတဲ့အကြောင်းရင်းကိုမဲဆန္ဒရှင်ပြည်သူတွေကိုချပြဖို့မင်းသားမြို့နယ်မဲဆန္ဒရှင်ပြည်သူတွေကနေတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူမြို့အထွေထွေအုပ်ချုပ်ရေးမှူးရုံးမှပုံပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ၁၀ယောက်ခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ဗီယူရနေဒီကနေ့ညနေပိုင်းထုတ်လွှင့်သွားမယ့်အစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ71.25 MHz မှာဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ပြော်ကြန့်ရှိနေတဲ့အချိန်တော့တွင်မှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ
American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un တို့ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲဟာသဘောတူညီချက်တစုံတရာမရဘဲနဲ့ပြီးသွားပါပြီ။ခေါင်းဆောင်နှစ်ဦးဆွေးနွေးပွဲပြီးသဘောတူညီချက်လက်မှတ်ရေးထိုးမယ်အခမ်းအနားနဲ့နေ့လယ်စာဆားပွဲကျင်းပဖို့ပြင်ဆင်ထားပေမဲ့ကျေးဇူးပတိနေ့နေ့လယ်ဆွေးနွေးပွဲပြီးဘာသဘောတူညီချက်မှမရတဲ့အတွက်အခမ်းအနားနှစ်ခုစလုံးကိုပယ်ဖျက်ခဲ့ပြီးတွေ့ဆုံပွဲနဲ့အဆုံးသတ်ခဲ့တာပါ။ Kim က American ဘက်ကအရေးယူတန်းခတ်မှုတွေကိုဖယ်ရှားပေးစေခြင်းနဲ့လို့ပြောပေမဲ့ American ဘက်ကဒါကိုမလုပ်နိုင်ဘူးလို့ဆွေးနွေးပွဲပြီးဟနွိုင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတ Donald Trump ကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်မှာမြောက်ကိုရီးယားအနေနဲ့နောက်ထပ်နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေလုပ်မှာမဟုတ်ကြောင်းဗုဒ္ဓဟူးနေ့ညစာစာပွဲမှာသူ့ကိုဂရုပေးခဲ့တယ်လို့လည်းသမ္မတကပြောပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ပေါ်မှာအဂရီလိုက်စားမှုတွေနဲ့ဆွဲချက်တင်မှုလှုပ်ဆောင်တဲ့သူ့ရဲ့ရည်ရွယ်ချက်ဟာဝန်ကြီးချုပ် Netanyahu ရဲ့နိုင်ငံရေးမှာလှုပ်ဆောင်မှုတွေအဆုံးသတ်စေဖို့အတွက်ရည်ရွယ်တယ်လို့ Israel နိုင်ငံတော်ရှေ့နေချုပ်ကချက်တဲ့ပရိနေမှာပြောကြလိုက်ပါတယ်။အသေးစိတ်ကိုချက်ချင်းမထုတ်ပြန်သေးပေမဲ့ဝန်ကြီးချုပ်နန်တန်ရဟုကိုလက်ပေးမှုအဂရီလိုက်စားမှုနဲ့ယုံကြည်မှုချိုးဖောက်မှုတွေနဲ့တရားစွဲဆိုဖို့ရဲရဲအကြံပြုချက်ကိုလက်ခံဖို့ရှိတယ်လို့ရှင့်နေချုပ်ကပြောပါတယ်။ဒါဝန်ကြီးချုပ်နန်တန်ရဟုပေါ်ဘလို့တရားစွဲဆိုမှုမျိုးမဆိုဒါအစ္စရေးသမိုင်းတချက်လက်ရှိအာဏာရဝန်ကြီးချုပ်ကိုရာဇဝတ်ပြစ်မှုနဲ့ပထမဆုံးတရားစွဲဆိုဖြစ်ပါတယ်။တောင်အရှကနျူကလ িয়ার လက်နဲ့ပိုင်ဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်တို့ကြားတင်းမာမှုတွေတိုးလာတာနဲ့တူနှစ်နိုင်ငံလေးချောင်းတိုက်ခိုက်မှုတွေပါနှစ်နိုင်ငံစလုံးကလှုပ်ဆောင်ခဲ့တာကြောင့်စစ်ဖြစ်မှာစိုးရိမ်နေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကတင်းမာမှုတွေပြေလျော့အောင်လုပ်နိုင်တယ်လို့ပြောပါတယ်။မြန်မာပြည်ကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Schreiner Bogner နဲ့ကုလသမဂ္ဂဆိုင်ရာ Britain သမ္မတကြီး Karen Pierce တို့ဟာချက်တဲ့ပရင်းနယ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာမြန်မာအရေးပြောကြားခဲ့ပါတယ်။
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနက်အတွက်အစည်းအဝေး ထုတ်လို့ရမှုကမတ်ဆူရင်ထွေးဖြစ်ပါတယ်။တန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်။တောက်ကြနေမနေ့ကင်း6နိုင်နေ9နိုင်အထိ VOA အစီအစဉ်တွေကိုလိုင်းလိုမီတာ30 40 48နဲ့လိုင်းလာ190တို့ကနေတင်ဆက်ခဲ့တာပါ။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြောရှင်ပွဲရာနေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.